Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ2024ခုနှစ်ဖေဖော်ဝါရီ14ရက်ဗုဒ္ဓနေ့မနက်ပိုင်း6နာရီကနေ9နာရီအထိမြို့ရေးမြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေထုတ်လည်ပေးနေပါတယ်ရေဒီယိုနဲ့ဆိုရင်လိုက်တိုမီတာ3249လိုက်လက်မီတာ190ပြင် VO ရဲ့ Facebook ဆောင်မျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဒီနေ့အစီအစဉ်မူကတော့ကျွန်တော်တမောင်သားပ
ါဂါဇာမှာဒဇဂန်လူမျိုးပြီးတော့အပြစ်ခတ်ရစေးအစ်စ်ရရှိနိုင်မှုအတွက် American, Israel, Qatar နဲ့ Egypt တောင်းဝန်ရှိသူတွေကိုင်ရိုမြို့မှာညှိနှိုင်းကြိုးပမ်းနေကြပါတယ်Ukraine, Israel နဲ့ Taiwan တို့အတွက်နိုင်ငံတကာအကူအညီပေးရေးဥပဒေကြမ်းတရားအများဆုံးအတည်ပြုပေးဖို့သမ္မတအင်ဂျီရောကနေပြီးတော့ American လွှတ်တော်အမတ်တွေကိုတိုက်တွန်းနေပါတယ်။ရုရှားကိုစစ်လက်နက်နည်းပညာတွေအကူအညီပေးနေတယ်လို့ဆိုရဲတရုတ်အိန္ဒိယနဲ့တူရကီနိုင်ငံကလုပ်ငန်းတွေအတွက်ပို့ကုန်ပိတ်ပင်မှုနဲ့ရေးယူဖို့ဆိုပြီးတော့ EU မှာဆိုပြထားပါတယ်
။အဲ့လိုထိတ်တဲရောက်တရင်တွေပြီးရခိုင်ပြည်နယ်တိုက်ပွဲတွေကြောင့် OA ဆော့ဖာစစ်ရှောင်နေကြရတာရခိုင်စစ်ကြေးလူမျိုးရေးလှုပ်ဆော်လာကြတာတွေစစ်မှုတမ်းဥပဒေပြဋ္ဌာန်းလိုက်တာကြောင့်ထိုင်းမြန်မာနယ်စပ်ကိုလူငယ်တွေထွက်ပြေးလာကြတာတွေကိုလည်းဒီကနေ့ကြားကြရမှာပါ။အဲဒီဥပဒေနဲ့ပတ်သက်လို့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ရဲ့သဘောထားအမြင်တွေကိုလည်းတင်ပြပါအောင်မယ်။ဒါ့အပြင်ချစ်သူများနေ့ရဲ့နေ့စီပန်းတွေအကြောင်းကိုလည်းကြားကြရပါအောင်မယ်။အပတ်စဉ်အစီအစဉ်မှာတော့ညီကြီးဩဇာယူကရိန်းနဲ့မြန်မာနိုင်ငံအခြေအနေအမေရိကန်နိုင်ငံရေးနဲ့ခီးသွွားအစီအစဉ်တွေကိုလည်းနားဆင်ရှုစားရမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကတင်ပြပါအောင်မယ
်။ American, Israel, Qatar နဲ့ Egypt နိုင်ငံတွေကအရာရှိတွေဟာဂါဇာဒေသအဖြစ်ရရေးအတွက်သဘောတူညီမှုအစ်စ်အရာရေးနဲ့ Hamas စစ်သွေးကြော်တွေဖမ်းထားတဲ့ဒဇာဂန်တွေထက်လွတ်လာဖို့ကြိုးပမ်းမှုအတွက်အင်္ဂါနေ့မှာ Egypt နိုင်ငံ Cairo မှာတွေ့ဆုံဆွေးနွေးကြပါတယ်။တချိန်ထဲမှာပဲပါလက်စတိုင်းသားတပ်တန်းကျော်ခုံလုံးနေတဲ့ Rafah မှာတက်ဆွဲထားတဲ့ Hamas စစ်သွေးကြော်တန်ရင်ဒေးဦးကိုဖယ်ရှားဖို့ရည်ရွယ်ပြီးထိုးစစ်ဆင်မှုပြင်နေတဲ့ Israel အစီအစဉ်ဆိုင်းငံ့ထားရတဲ့အတွက်နိုင်ငံတကာခေါင်းဆောင်တွေကပန်ကြားနေပါတယ်။တနင်္လာနေ့ကတော့ Hamas တွေဖမ်းထားတဲ့ဒဇာဂန်နှစ်ယောက်ကို Rafah ကနေ Israel တပ်တွေကကယ်တင်လိုက်နိုင်နေတယ်။ဒီလိုကယ်တင်တဲ့စစ်ဆင်ရေးအတွင်းပါလက်စတိုင်းသား84ယောက်သေဆုံးရတာပါ။ကုလတွင်းမှုချုပ် Antonio Guterres ကတော့လူသားစာနာမှုအကူအညီအတွက်အဓိကလုပ်နေတဲ့ Rafah မှာခုလိုထိုးစစ်ဆင်မှုတွေမလုပ်ဘဲနဲ့ဒဇာဂန်တွေကယ်တင်နိုင်ရင်ညှိနှိုင်းနိုင်မယ်လို့ညွှန်းလင်းကြောင်းပြောပါတယ်။ထိုးစစ်ဆင်မှုတွေကနေရဆန့်ခွာထွက်ပြရတဲ့ Palestine သားတွေအတွက်လူသားစာနာမှုအကူအညီပေးနေတာတွေရပ်တန့်ကုန်ပြီးထိရောက်မှုမရှိဘဲဖြစ်စေတယ်လို့သတိပေးပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ Rafah မှာခိုလုံနေတဲ့ Palestine တွေအတွက် Egypt နယ်စပ်နားကိုထွက်သွားဖို့လမ်းကြောင်းဖွင့်ပေးမှာဖြစ်ကြောင်းပြောပါတယ်။Republican နဲ့ကြီးစိုးတဲ့အောက်လွှတ်တော်ကကန့်ကွက်နေတဲ့ဂျာကပဲ American ရဲ့ Ukraine, Israel နဲ့ Taiwan ပါဝင်နိုင်ငံရဲ့ချအထောက်ကူပေးမဲ့ရန်ပုံငွေဒေါ်လာ95ဘီလီယံချထားရေးကိုအမြန်အတည်ပြုပေးကြဖို့အတွက်သမ္မတအင်ဂျူကအင်ကာနဲ့မှလွှတ်တော်အမတ်တွေကိုပန်ကြားလိုက်ပါတယ်။ဒီရန်ပုံငွေချထားရေးမအောင်မြင် American ရဲ့မဟာမိတ်တွေနဲ့မိတ်ဆွေတွေတင်မကပဲပြိုင်ဘက်တွေကပါ American ကိုအားကိုးလောက်သူဖြစ်ရောကမ္ဘာမှာဥဆောင်သူအဖြစ်ပါမြင်ကြရမှာမဟုတ်ဘူးလို့နိုင်ငံတော်လုံခြုံရေးအကြံပေး John Kirby ကသတင်းတောက်တွေကိုပြောပါရယ်အင်္ဂါနေ့မနေ့အစောပိုင်းမှာ Democrat တွေကြီးဆိုတဲ့အထက်လွှတ်တော်က Republican တရားစင်ကျော်တော်က Democrat တွေနဲ့အတူပူးပေါင်းခဲ့တဲ့အတွက်ထောက်ခံမဲ့80ကန့်ကွက်မဲ့29မဲနဲ့ဒီရန်ပုံငွေချထားရေးကိုတည်ပြုနိုင်တာပါ Ukraine သမ္မတ Volodymyr Zelensky ကတော့ American ရဲ့အကူအညီဟာ Russia ရဲ့ရန်ကိုစိုးရင်ကြောက်ရွံ့နေရတဲ့လူသားတွေအတက်ကိုကယ်တင်ရမှာအထောက်အကူပေးနိုင်မယ်လို့ချက်ချင်းပဲကျေးဇူးတင်စကားပြောကြခဲ့တာပါအထက်လွှတ်တော်အများစုမှတွေခေါင်းဆောင် Chuck Schumer ကတော့အခုလိုအထက်လွှတ်တော်မှအတည်ပြုနိုင်ခဲ့တာဟာတမိုင်းဝင်ထူးခြားဆုံးဖြစ်ကြောင်းပြောပါတယ်တူရကီနိုင်ငံကတောင်ထူထက်တဲ့အာဆင်ဂန်ပြည်နယ်က Kopler ရွှေတပ်တုတူးဖော်ရေးလုပ်ငန်းမှာဒေသစံတော်ချိန်ညနေ2နာရီခွဲလောက်မှာမြေပြိုပြီးအခုချိန်ထိတော့ရွှေတူးလုတာကိုပိတ်မိနေတယ်လို့သတင်းတွေမှာဖော်ပြပါတယ်။တူရကီပြည်ထောင်စုဝန်ကြီးအလီလီကာယာကတော့ရွှေရင်းလုတာတချို့ပျောက်ဆုံးနေကြောင်းအတည်ပြုပြီးတော့လူဝင်အား400လောက်သုံးပြီးရှာဖွေကယ်ဆယ်ကူညီတွေလှုပ်ဆောင်နေပြီလို့ပြောပါတယ်။ဒါက2009ခုနှစ်ခရဲကလုပ်ငန်းစတင်ခဲ့တဲ့အလုတ်သမား900လောက်ရှိတဲ့အနာဂိုပုဂ္ဂလိကတတ်တူတူဖော်ရေးကုမ္ပဏီရဲ့လက်ကွက်မှာဖြစ်ပါတယ်။အနာဂိုကုမ္ပဏီကတော့ဒီမတော်တဆဖြစ်ကြောင်းတိတိချင်းဒေတာရဲ့အလုပ်သမားတွေကိုဆက်သွယ်ပြီးအရေးပေါ်အစီအစဉ်တွေအတိုင်းလှုပ်ဆောင်နေသလိုတက်ဆိုင်ရန်ဖွဲ့စည်းတွေကိုလည်းအကြောင်းကြားဆက်သွယ်ဆောင်ရနေတယ်လို့ပြောပါတယ်။ဒီတောင်ကြားဒေတာရဲ့မြေပြုံမှုဟာပတ်ဝန်းကျင်တက်တူတွင်းကိုပါရိုက်ခတ်နေပါတယ်။ဘူမိပညာရှင်ဆူလီမန်ပန်ပေါ်ကတော့ခုမြေပြုံခဲ့တဲ့မြေသားတွေဟာရွှေတူးဖော်မှုလုပ်ငန်းအတွက်တန့်စင်တဲ့မြေတွေဖြစ်ပြီးရွှေကိုတန့်စင်ထုတ်ရမှာတုံးတဲ့ဆန်နဲ့ပါနိုင်တယ်လို့ပြောပါတယ်။ ဒီတပ်တူရင်းဟာ Euphrates မြစ်ဘေးမှာရှိတဲ့အတွက်မြေပြိုမှုကနေအန္တရာယ်ကြီးတဲ့အစိတ်အောက်တွေဝန်းကျင်ကိုပြန့်နှံ့သွားနိုင်ပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကဗုဒ္ဓဟူးမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုစီးရင်းနှီးပညာအထောက်အကူပေးနေတယ်လို့ဆွဆွဲပြီးတရုတ်အိန္ဒိယနဲ့တူရကီနိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီ20ကို EU ဥရောပသမဂ္ဂကအရေးယူဖို့လှုံ့ဆော်နေပါပြီ။ယူကရိန်းကိုရုရှားဆက်တင်ကျူးကျော်တာ2နှစ်ပြည့်တဲ့ February လမှာ EU ကနေရုရှားပေါ်မှာအရေးယူမှု73ခုကိုချမှတ်ပါတယ်။အခုဆက်ပြီးရုရှားအတွက်စီးရင်းကူညီပေးနေတဲ့ကုမ္ပဏီ20စီးကနေကွန်ပျူစီတင်ပို့မှုကိုတားမြစ်လိုက်ပြီးအမည်မဲဆင်းလဲထည့်သွင်းတော့မှာဖြစ်ကြောင်းEU ရဲ့အဆိုပြုချက်စာတမ်းမှာဖော်ပြထားတာတွေ့ရတယ်လို့ AFP သတင်းကဆိုပါတယ်။ဒီကုမ္ပဏီ20ထဲမှာတရုတ်ပြည်မကြီးကကုမ္ပဏီ3ခု၊တူရကီတစ်ခုနဲ့အိန္ဒိယကကုမ္ပဏီတစ်ခုပါပါတယ်။ရုရှားပေါ်မှာအရေးယူဒဏ်ခတ်မှုကိုရှောင်ကွင်းပြီးကုန်သွယ်မှုတွေမလုပ်အောင်ခုလို EU ကနေတဆင့်တိုးလှုပ်ဆောင်လိုက်တဲ့အတွက် EU အဖွဲ့ဝင်28နိုင်ငံဟာလည်းဒီကုမ္ပဏီတွေနဲ့ကုန်သွယ်မှုမလုပ်တော့ပါဘူး။ EU ဟာအာမေးနီးယား UAE နဲ့ဥဘက်ကစ္စတန်အခြေစိုက်ကုမ္ပဏီတွေနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်အခြေစိုက်ကုမ္ပဏီ3ခုပါဝင်ကုမ္ပဏီပေါင်း600ကျော်ကိုပစ္စည်းတင်သွင်းခွင့်နဲ့ပိတ်ပင်ထားတာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာအရှေ့လယ်ပိုင်းဒေသမှာအကြီးဆုံးဟိန္ဒူဘုရားကျောင်းဖွင့်ပွဲကိုကျင်းပဖို့နဲ့ကုန်သွယ်မှုတွေရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဖို့အတွက်အင်္ဂါနေ့မှာ UAE Arab Sovereign များပြည်ထောင်စုခီးစဉ်ကိုစတင်လိုက်ပါတယ်။နှစ်နိုင်ငံပင်မကုန်သွယ်ရေးနဲ့ကုန်စည်ပို့ဆောင်ရေးလမ်းကြောင်းအတွက်မူပေါင်းချမဲ့သဘောတူညီချက်အပါအဝင်သဘောတူညီချက်တွေကိုဝန်ကြီးချုပ်မိုဒီရဲ့နှစ်ရက်ခီးစဉ်စတင်တဲ့နေ့မှာပဲလက်မှတ်ရေးထိုးခဲ့ကြတာပါအခုခီးစဉ်ကရှစ်လတာကာလအတွင်းတက်တဲ့အချိန် UAE ကိုသွားတာဖြစ်ပြီးဧပြီမှာကျင်းပမယ်လို့ခန့်မှန်းရတဲ့အိန္ဒိယအထွေထွေရွေးကောက်ပွဲမစတင်ခင်မှာပဲသွားရောက်တာလည်းဖြစ်ပါတယ်မစ္စတာမိုဒီက UAE ကိုရောက်နေတဲ့အိန္ဒိယနိုင်ငံသားထောင်ပေါင်းများစွာကိုအဘူဒါဘီမြို့မှာမင်းငုံပြောဖို့ရှိပါတယ်နောက်တဲ့နေ့ဗုဒ္ဓဘူးနေ့မှာတော့အရှေ့လယ်ပိုင်းဒေသမှာအကြီးဆုံးဖြစ်တဲ့ဒီဟိန္ဒူဘုရားကျောင်းဖွင့်ပွဲကိုပြုလုပ်မှာပါယူအေမှာအိန္ဒိယကနေရွှေ့ပြောင်းလာသူအများဆုံးနေထိုင်တာဖြစ်ပြီးစုစုပေါင်း3သန်းခွဲလောက်ရှိနေပါတယ်သူတို့ဟာအိန္ဒိယနိုင်ငံကရွေးကောက်ပွဲအတွက်မပေးနိုင်ပေမဲ့အခုလိုသူတို့စီဝန်ကြီးချုပ်သွားရောက်မှုကပြပရောက်နိုင်ငံသားတွေအရေးအာရုံစိုက်ကြောင်းပြတာတာဖြစ်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်15နှစ်ကြာပြပမှာခုံလုံးနေတဲ့ဝန်ကြီးချုပ်ဟောင်းတက်ဆန်ရှင်နဝဟာထောင်နဲ့တထင့်ပြစ်ဒဏ်အတွက်6လအချုပ်ခံရပြီးအခုအာမခံနဲ့ပြန်လွှတ်ပေးဖို့အစိုးရကြေညာတဲ့အတွက်ရပိုင်းတွင်းမှာပဲရဲစေယုံမှာတက်နေရကနေဆင်းတော့မှာဖြစ်ပါတယ်။ထိုင်းချင်းတော်တွေကအသက်ကြီးကျင်သူဒါမှမဟုတ်ချမ်းမရေမကောင်းသူ930ကိုထောင်နဲ့လျှော့ပြီးစောစောလွှတ်ပေးတဲ့အထက်မှာအသက်82နှစ်ရှိပြီဖြစ်တဲ့ထိုင်းဝန်ကြီးချုပ်ကလည်းပါဝင်သွားတာဖြစ်ပါတယ်။အခုလိုက်စားမှုမျိုးစုံနဲ့တရားဆွဆူခံရပြီးတော့15နှစ်ကျော်တိုင်းပြည်ပြင်ပမှာတင်းရှောင်နေတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာထိုင်းနိုင်ငံကိုပြန်လာပြီးအဖမ်းခံခဲ့တာဖြစ်ပါတယ်။ထောင်နဲ့ရှစ်နှစ်ပြည်နယ်ချမှတ်တာခံရပေမဲ့လည်းသူ့ထောင်နိုင်ငံတစ်နှစ်ပဲကြာခံဖို့ထိုင်းပြန်မဟာဝစီရလောင်ကောင်အမိန့်နဲ့ရှော့ပေါ်ပေးခဲ့တာပါ။အခုအထုပ်ကြရဲ့6လတစ်လျှောက်လုံးနှီးပါမှာလည်းအတိတ်ကမဖော်ပြရဲ့ဂျမိုင်းအကြောင်းပြချက်နဲ့ရဲဌာနဆေးဦးမှာပဲနေခဲ့တာဖြစ်ပါတယ်။ဆင်းရဲနွမ်းပါတဲ့ထိုင်းကျေးလက်ပြည်သူတွေအများစုအတွက်ဂျမိုင်းရဲ့ဆောင်ရှောက်မှုနဲ့ထောက်ပံ့တွေပေးခဲ့ပြီးတော့လူလူထောက်ခံမှုကိုရခဲ့တဲ့ဝန်ကြီးချုပ်ဟောင်းတက်ရှင်ဟာ2000ခုနှစ်မှာဝန်ကြီးချုပ်အဖြစ်ပထမဆုံးရွေးချယ်တင်မြှောက်တာခံခဲ့ရသူဖြစ်ပါတယ
်နောက်ဆုံးအသတင်းတွေကိုဒေါက်ခင်မျိုးသက်ကြီးညာပေးကြတာပါအခုဆက်လက်ပြီးသတင်းစောင်းပါတွေကိုတင်ဆက်ပါတော့မယ်စစ်ကောင်စီနဲ့ရခိုင်တပ်တော်အေအေကြတိုက်ပွဲပြင်းထန်နေတဲ့အတွက်နေရဆွတ်ခွာထွက်လာသူတွေများလာနေပါတယ်ရခိုင်ပြည်နယ်ကနေလေကြောင်းခီးနဲ့တရိတ်ကိုလူဦးရေ300နီးပါးပြည်မဘက်ကိုထွက်ခွာနေကြတယ်လို့လေရလက်မှတ်အရောင်းဌာနအမျိုးသမီးတူကပြောပါတယ်။ဘာကြောင့်ရခိုင်ဒေသငံတွေပြည်မဘက်ကိုထွက်လာရပါသလဲ။ရန်ကုန်ကလာတဲ့သတင်းပြည်စုံကိုကိုသားညူပြောပြပါမယ်
။စစ်ကောင်စီနဲ့ရခိုင်တပ်တော်အေအေကြတိုက်ပွဲတွေကြီးကြံပြင်းထန်နေတယ်လို့ပဲမြို့သိမ်းတိုက်ပွဲတွေများလာတာမို့လို့ရခိုင်ပြည်နယ်မှာဒေသခံတွေဟာအသက်ရှင်ရပ်တည်ရေးအတွက်ဘေးလွတ်ရာတွေကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ တချို့ဒေသခံတွေဟာလည်းနီးစပ်ရာကြေးရွာတွေနဲ့ရခိုင်ပြည်နယ်တွင်းကမြို့နယ်တချို့ကိုအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသလိုတောတောင်တွေထဲမှာတဲထိုးပြီးတော့နေထိုင်နေကြသူတွေလည်းရှိပါတယ်။တချို့ရခိုင်ဒေသခံတွေကတော့ရန်ကုန်လိုမျိုးနေရာမျိုးကိုရွှေ့ပြောင်းလာကြတာမျိုးလည်းရှိပါတယ်။ပြီးခဲ့တဲ့လတွေကနေစပြီးတော့ရခိုင်ပြည်နယ်ကနေပြီးတော့ပြည်မဘက်ကိုထွက်ပြေးသူတနေ့ကို300ဝန်းကျင်အထိရှိနေတယ်လို့လေးလက်မှတ်ရောင်းဌာနကအမျိုးသမီးတူကပြောပါတယ
်။လက်မှတ်ကလေးလပိုင်းတိောက်ပြည်နေအဒီလာထဲမှာအရေးကြီးတဲ့လူတွေရှိတယ်ဆိုတော့ shutter flight စီးလုံးမလေးတွေငားလာတော့မှနေ့ရက်လောက်ဆိုလို့ရှင်ကအကုန်လုံးပြီးတော့အဲ့လိုမျိုးတွေတော့ဖြစ်နေအရင်ကတော့အဲ့လိုမျိုးဒေသခံတွေကိုယ့်ဘာကိုငားပြီးတော့စောတာလေးရှိတယ်အခုကကျတော့အဲ့လိုဒေသခံတွေကလည်းတရားမစင်မနိုင်တဲ့အခါမှာမျိုးတွေကျတော့ငါတို့ဒီ agent ဆက်တွေကစီးလုံးမလေးတွေစီးနေပြရသေးရှိတယ်အဲ့လိုမျိုးပါဟုတ်
ဒါပြင်ပြည်မဘက်ကိုထွက်ခွာမဲ့လင်းလက်မှတ်တွေဟာလည်းဈေးနှုန်းမြင့်မားနေပေမဲ့လာမယ့်ဧပြီလအထိလက်မှတ်တွေကုန်နေပြီလို့အဲ့ဒီအမျိုးသမီးကပြောပြပါရယ
်အခုကကျတော့လေဒီလေကြောင်းလိုက်မှာသတ်မှတ်ထားတဲ့ဈေးနှုန်းလေးတွေကကျတော့ကင်ဝေါ်စားဆိုလို့ရှိရင်ကျတော့3,800ကနေစရယ်ပြီးလို့ရှိရင်သူက business class VIP ကိုဆိုလို့ရှိရင်ကျတော့4,400ရှိပါမယ်မြန်မာနိုင်ငံ airline ကကျတော့3,850ရှိပါရယ်ဒီလိုချင်းမဲရနာဘုံကကြာတော့3,500 3,800အဲ့လိုမျိုးပေါ့နော်အခုလိုလိုဒီမှာဆိုလို့ရှိရင်ကြာတော့ဒီမန်နေဂျာ airline နဲ့ဆိုလို့ရှိရင် every day 24ရက်နေ့ကိုစာပြီးတော့ရမယ်ကင်ဘောဇာကကြာတော့ every တစ်လလုံးနဲ့မှခုံကအကုန်လုံးပြီးသွားပါပြီမဲရနာဘုံကလည်း9လပိုင်းမှာပါပြီးစာပြီးတော့ရပါပြီရှင်ဟုတ်
လေစင်းလုံးတွေမြင်မာနေတာဟာရခိုင်ပြည်နယ်ကနေထွက်ခွာသူတွေများပြားပြီးတော့ရခိုင်ပြည်နယ်ကိုပြန်မဲ့ခီးတယ်တွေရှိတာမို့လို့ဇင်းလုံးတွေတိုးမြင့်တက်မှတ်ထားတာဖြစ်တယ်လို့လည်းသူကပြောပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်မှာကုန်းလန်းရေလန်းဆက်တွေနဲ့ဒီကုန်းစည်စည်းစဲမှုအားလုံးကိုစစ်ကောင်စီကပိတ်ပင်ထားပါတယ်ပြည်မနဲ့ရခိုင်ကိုပြေးဆွဲနေတဲ့လေကြောင်းလိုင်းတစ်ခုသာခွင့်ပြုထားပြီးတော့တန်တွဲကြောက်ဖြူအမ်းနဲ့စစ်တွေစရှိတဲ့မြို့နယ်တွေလောက်ကပဲလေကြောင်းနဲ့ပြည်မကိုထွက်ခွာခွင့်ရနေတာပါစစ်တွေရန်ကုန်ကတော့နေ့စဉ်ပုံမှန်ပြေးဆွဲနေပြီးတော့တခြားကြောက်ဖြူတန်တွဲနဲ့အမ်းမြူနယ်တွေကိုတော့ပုံမှန်ပြေးဆွဲတာမရှိပါဘူးရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကနေပြီးတော့ရန်ကုန်မြို့ကိုထွက်လာတဲ့လူငယ်တူကတော့သူထွက်လာရတာနဲ့ပတ်သက်ပြီးတော့ခုလိုပြောပြပါရယ်
ကုန်းလမ်းရောရေလမ်းရောအကုန်လုံးဖြတ်လိုက်တယ်ပြီးလို့ရှိရင်ဆက်တွေကအစားအဲ့လိုဖြတ်လိုက်တဲ့ခါကျတော့ဟိုစစ်ဆိုတာကလည်းငယ်ချင်းထိဖြစ်နေလဲဆိုတာကိုလည်းမမှန်းတဘူးလေအဲ့ခါကျတော့ဒီအဲ့ဖဲမှာကိုပိုက်မိတော့မှကြောက်တယ်အဲ့ပိုက်မိတော့မှကြောက်တော့ဟိုပိုက်မိတော့တဲ့ခါကျရင်ကိုလုံးစရာရှိတဲ့အခွင့်လမ်းတွေအကုန်လုံးကဟိုလုံးလို့မရဘဲနဲ့အသက်ကြီးတော့မယ်အဲ့အဲ့လိုမျိုးဖြစ်မှကြောက်လို့ညီမပိုက်မိမှကြောက်လို့လာခဲတာပေါ့နော်ဟုတ်ကဲ့
စစ်ကောင်စီအနေနဲ့အခုလိုမျိုးတိုက်ပွဲပြင်းထန်နေတဲ့ကာလမှာဒေသခံတွေရဲ့ခီးတော်လာခြင်းနဲ့ကုန်စီစစ်ဆေးမှုတွေကိုပိတ်ပင်ထားတာကြောင့်ရခိုင်ပြည်နယ်မှာရှိနေတဲ့ဒေသခံတွေနေ့စဉ်စားဝတ်နေရေးတွေအတော်လေးကိုခက်ခဲနေတယ်လို့လည်းသူကပြောပါတယ်
။ညီမတို့ပေါ့နော်စစ်ဖြစ်နေတဲ့အတိုင်းမှာအကုန်လုံးလမ်းတွေပိုက်ပြီးတော့စားတောက်ကုန်တွေကဟွာခက်ခဲတယ်။အဲဈေးတွေမတန်တဆကြီးတယ်ပေါ့နော်။လူတန်းစားအချိန်ကလူတန်းစားတယ်ဆိုလို့ရှိရင်ဒီနေ့စားဖို့ဒီနေ့ရုံးနေရတဲ့လူတွေဆိုရင်တော်တော်ဒုက္ခရောက်တယ်အဲ့လိုဟာမျိုးတွေလည်းရှိတော့ညီမအနေနဲ့ညီနာကတော့ဒါကဟွာပေါ့နော်။ဟိုစစ်အစိုးရကညီမတို့ဒီစစ်သူရခိုင်ပြည်သူတွေပေါ့နော်။သူတို့နီးသူတို့ဟန်နဲ့တနည်းနည်းနဲ့ဒါနှိပ်စက်နေတာပေါ့နော်ညှဉ်းပန်းနေတာလို့ပဲညီမအမြင်နဲ့ရှင်းတော့
ဒါပြင်ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင်းပြည်မဘက်ကိုနေရဆွန့်ခွာလာတဲ့ဒေသခံတွေအနေနဲ့လက်တလောပြည်မဘက်တွေမှာလည်းရခိုင်မုံတီးရဲ့ဝါရဖြန့်မှုတွေရှိနေတာကြောင့်စိုးရိမ်နေကြရတယ်လို့လည်းရွှေပြောင်းလာသူတွေကပြောကြပါရယ်ရခိုင်ပြည်နယ်ကမြို့နယ်တော်များမှာဒီကနေ့တိုင်အောင်တိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လည်းရသားထိခိုက်ပျက်ဆုံးဒဏ်ရာမှုတွေလည်းရှိနေပါရယ်မြို့ထဲမှာမီးလောင်မှုတွေလည်းရှိနေပါရယ်ရခိုင်တပ်တော်အေအေဘက်ကတော့ရခိုင်ပြည်နယ်မှာလက်နက်မချပဲကြံနေသေးတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုတိုက်ထုတ်သွားမယ်ဆိုပြီးတော့ထုတ်ပြန်ချက်တွေမှာဖော်ပြထားတာတွေ့ရပါရယ်ခင်ဗျာကျွန်တော်တားညူပ
ါကိုတားညူတင်ပြခဲ့တဲ့ရခိုင်အခြေအနေပါရခိုင်တိုက်ပွဲရဲ့ရဲ့ကိုဆက်လက်တင်ပြပါအောင်မယ်ရောင်နဲ့မန်းလေးလိုမြို့ကြီးတွေကအများပြည်သူပိုင်နေရာတွေမှာရခိုင်မုံတီးရေလူမျိုးရေးပဋိပက္ခလုံစော်စာတွေထွက်လာပါတယ်။အခုလိုပြည်သူအချင်းချင်းကြားမှာပဋိပက္ခဖြစ်အောင်ဖန်တီးနေတဲ့အပေါ်ဘလို့သဘောထားအမြင်တွေရှိနေကြပါသလဲ။ရန်ကုန်ကပေးဖို့ထားတဲ့သတင်းကိုနတ်နောင်ပြောပြပါပါ
။မန္တလေးမြို့ပေါ်မှာရခိုင်မုံတီးရေလုံစော်စာတွေကိုအများပြည်သူပိုင်နေရာတွေမှာကတ်ထားတဲ့ပုံတွေအခုရက်ပိုင်းထဲအွန်လိုင်းဆက်မျက်နှာပေါ်မှာပြန့်နှံ့နေပါတယ်။ရန်ကုန်မြို့မှာရှိတဲ့စားသောက်ဆိုင်တချို့မှာလည်းလူမျိုးရေးပဋိပက္ခလုံခြုံရေးကလာတာတွေ့ရပါတယ်။ ပြည်သူတွေကြားမှာသွေးခွဲဖို့လူမျိုးရေးဘာသာရေးမှိုင်းတိုက်မှုတွေကအရင်ကတည်းကရှိနေခဲ့ပြီးအခုအနွေဦးဒေါ်လာရေးကာလမှာလည်းဒါရီဆက်ရှိနေတယ်လို့စင်နဂျီလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကပြောပါတယ
်အခုလေဒီရခိုင်ကိုအဲ့လိုပုံစံမျိုးပဲလောက်တာပါပဲတော့ဒီလူတွေကိုရခိုင်ကိုမုန်းအောင်တော့ပြီးတဲ့ခါကျတော့သတင်းမှိုင်းထက်လွင့်နေအချင်းချင်းကိုရန်တိုက်ဖို့လုပ်တဲ့ဟာမျိုးတွေလူတွေကြားထဲမှာအဲ့လိုဝါရပြန့်မှိုင်းတိုက်တဲ့ဟာလုပ်တယ်။တော့ဒီဖစ်ပွဲမှာဖစ်တိုက်လို့မနိုင်လို့ဆိုလို့ရှိရင်ပြည်သူတွေကိုဖိနှိပ်ပြတယ်ပြည်သူတွေကိုတတ်ဖြတ်ပြတယ်။ဒါတိုင်းသားဒေသတွေမှာလည်းအများကြီးဖြစ်ပြီးသွားပြီ။တော့တိုင်းသားဒေသတွေမှာဖြေရှုံးနေရှုံးပြီဆိုတာနဲ့ဒီရွာတွေဝင်ပြီးမီးရှို့တယ်ဖျက်ဆီးတယ်ဆိုတဲ့ဟာမျိုးပဲ။ဒီလိုအမုန်းမျိုးတွေဖြစ်လာအောင်လို့ဟိုလူတွေကြားထဲမှာသူတို့ကဖိနှိပ်ရအောင်တွေးထုတ်ဖို့အတွက်အဲလုပ်နေတဲ့ဟာတွေ။ဒါပေမဲ့ဒီနယူးတော်လိုင်းကာလမှာတော့ကျွန်တော်တို့လည်လာမိသလောက်ကဒီဘာသာရေးလူမျိုးရေးတွေးထုတ်လှုံ့ဆော်မှုတွေကအဲတော်တော်ကိုအလုပ်ဖြစ်တဲ့အနေထားမှာမြင်ရတယ်ဒီကျွန်တော်တို့ပြည်သူတွေကြားထဲမှာလည်းဒါတွေကဒီဗမာဖစ်တက်ဖက်ဖစ်ဖစ်တက်ကနေပြီးတော့ရှုံးလာတာဒီလူတွေကြားထဲမှာမှိုက်ကြိုက်တာဖူတာကိုလည်းရှင်းရှင်းမြင်ပြီးသားပြီးတော့ဒီဖက်ဖစ်တွေဆက်ရှုံးနေတဲ့ဟာပေါ်မှာလည်းလူတွေကဝမ်းသာနေကြပြီးသားအဲ့တော့သူတို့ဘယ်လိုပဲဒီအမုန်းတရားတွေလုပ်လို့အဲဒီပြည်သူအများစုကတော့ပါဖို့မရှိ
အများပြည်သူကြားပြန့်နှံ့နေတဲ့စာရေးမှာမြို့နယ်လူထုကိုကိုးစားပြုဖော်ပြထားပေမဲ့ဒေသခံတွေကိုယ်တိုင်ကဒီလိုစာရေးကိုဘယ်သူဘဝလိုက်လံကတ်ထားတယ်ဆိုတာမသိကြပါဘူးအခုလိုရခိုင်မုံတရေလုံစောစာရေးကိုကတ်ထားတယ်ဆိုပေမဲ့ပြည်သူအချင်းချင်းကြားမှာတော့ဆက်ဆံရေးပုံမှန်ဖျက်ဆီးနေတယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့ရခိုင်အမျိုးသားတို့ကပြောပါတယ
်ဒါတော့ဟိုပြည်တိုင်းကဘာလဲဒီမြန်မာနိုင်ငံမှာရှစ်ဆက်ဆက်ကလည်းဒီလူတွေကိုအချင်းချင်းတွေးခွဲပြီးအုပ်ချုပ်တာရှိတယ်ဆိုတော့အာဒီကစစ်တပ်ကလည်းဒီလူဟာလည်းဒီလိုပုံပေါ်တဲ့ဟာမျိုးပေါ့လေ။ဒါမျိုးကိုပြီးတတိချမ်းမိတယ်ပေါ့။ပြည်သူချင်းတမှာတော့အဖေးမောပါပဲဦးရူရော။ကျွန်တော်တို့လည်းဒီမှာဒီတက်ွက်ထက်မှာနေတဲ့အချိန်မှာလည်း HP ပါပဲ။ဘာမှပြီးတော့ဟန်ဒီလိုအခုကာလမှာဟိုလူတွေကဒီဖိနှိပ်ခံနေရတဲ့ကာလပေါ့လေ။ဒီချင်းတက်တဲ့နေတဲ့ကာလမှာတော့ဟိုချင်းချင်းရန်ရန်ရှိမှုကိစ္စကိုထားပါအောင်ဒီနေ့ဒီရောက်တော့နေကဝေဟောဦးပြည်လောင်းနိုင်ကျူလာနေကြတဲ့အချိန်ပေါ့။အဲဆိုတော့ဒီလိုလူတွေကြားမှာမုန်းပြားတွေကိုဆက်ပြီးပြီးတော့ဒီရန်တိုက်ပြည်ရဲ့သဘောမျိုးပြောလို့ရှိရင်ဒီဘူဝါလာမလို့ဒီလိုမျိုးတော့မခိုင်လို့ရတော့လည်းညားလာတယ်ပေါ့လေအစမီးခိုင်စပွဲတာလာမှာမျိုးဒီကိုဆက်ချောင်းလာရတယ်ဒီကြည့်ရတော့အဲ့လောင်းလေးတွေ့ပါမယ
်ရှစ်ခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်တချို့ဒေသခံတွေရန်ကုန်မြို့ကိုအခုရက်ပိုင်းနဲ့ပြောင်းရွှေ့နေထိုင်တာတွေရှိလာနေတာပါလူမျိုးရဲ့မုန်တင်မှုဝါဒဖြန့်နေတဲ့အပေါ်ပြည်သူတွေသတိရှိကြဖို့လည်းကိုသက်ဆွေဝင်းကတိုက်တွန်းထားပါတယ်
အများစုသောပြည်သူကိုတော့ကျွန်တော်ဖိတ်မပူသို့သောလူနည်းစုဖြစ်ကြတဲ့ဒီအဆုံးရောက်တွေဖစ်တဲ့လက်ကင်ထုတ်တွေဒီကောင်တွေကနေပြီးတော့ဒီပြည်သူတွေကြားထဲမှာလုံမဲ့မှွေမဲ့အဲပြဿနာတွေကိုတော့ကျွန်တော်တို့တတိကြီးကြီးထားပြီးတော့ကင်တွေနိုင်ဖို့လိုလိမ့်မယ်ပြည်သူတွေအနေနဲ့လည်းဒီလိုဟာမျိုးတွေမှာမယုံကြဘဲနဲ့ဒီတတိကြီးကြီးနဲ့တွားဖို့လိုလိမ့်မယ်ပြီးတော့ကျွန်တော်တို့ရဲ့ဒီအနာဂတ်ညွှန်ပန်းထားတဲ့ပြည်တော်စုဆိုတာတော့လူမျိုးဒီအားလုံးတန်းတူညီတူသွားရမယ်။ဘာသာတရားတွေအားလုံးတစ်ခုနဲ့တစ်ခုနဲ့ခွဲခြားဆက်ဆံမှုမရှိဘဲနဲ့ဖီဖီလုံးလုံးရှိရမယ်။လူမျိုးတွေတရားထဲမှာလည်းကျွန်တော်တို့ဒီခွဲခြားဆက်ဆံမှုတွေကျင်းရမယ်။ပြီးတော့တန်းတူညီတူရှိတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်နိုင်ငံတစ်ခုကိုထူထောင်ဖို့အတွက်ရှိရတဲ့အတွက်ကြောင့်မို့လို့ဒီဒီဟာကိုလည်းကျွန်တော်ပြည်သူတွေတရားထဲမှာနားလည်လက်ခံပြီးတော့ရှိရမယ်
။ချစ်ခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာအေအေရခိုင်တပ်တော်ကပြစ်ခတ်တက်ခိုက်လိုက်တဲ့စစ်ကောင်စီတင်မောနှိမ့်မြုပ်သွားပြီးတော့အဲ့ဒီအချိန်မှာကလင်းငယ်တွေအပါအဝင်စစ်တပ်မိသားစုဝင်တွေရာနဲ့ချီပဝန်းနေဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာပါ။အဲ့ဒီနောက်ဆက်တွဲရန်ကုန်နဲ့မန္တလေးမြို့မှာရခိုင်မုံတရေလူမျိုးရဲ့ပဋိပက္ခလုံဆောင်စာရီကိုလိုက်လံကတ်ထားတာတွေ့ရပါတယ်။ရှိခိုင်ပြည်နယ်မြောက်ပိုင်းမင်းပြမြောက်ဦးကြောက်တော်တောင်မျိုးလက်ဝဲနဲ့ပောက်တော်မြုပ်ကိုအေအေတို့သိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီးတချို့နေရာတွေမှာလည်းတိုက်ပွဲအခြေအနေကြောင့်နေမြေမတည်ငြိမ်တဲ့အတွက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ
်လူမျိုးရေးလှုပ်ဆောင်မှုအကြောင်းဖြစ်ပါတယ်စစ်ကောင်စီအသက်တွင်းလိုက်တဲ့ပြည်သူစစ်ပုတန်းဥပဒေဟာတရားဝင်မှုမရှိတဲ့အတွက်ပြည်သူတွေလိုက်နာဖို့မလိုတဲ့အကြောင်း NUG အစိုးရကမနေ့ကထုတ်ပြန်ကြေညာလိုက်တာကိုတွေ့ရပါတယ်ဒီချိန်ထဲမှာပဲစစ်ကောင်စီကတော့ဒီဥပဒေနဲ့အကျုံးဝင်နေတဲ့မြန်မာလူငယ်အမျိုးသားအမျိုးသမီးအရေးအတွက်73သန်းနီးပါးရှိနေတဲ့အကြောင်းနဲ့လူငယ်ပညာတတ်တွေကိုလည်းနိုင်ငံတော်ကာကွယ်ရေးအတွက်အလေးပေးစုဆောင်သွားမယ်အကြောင်းကြေညာလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နီယာကအပြည့်စုံပြောပြအောင်ပါ
မြန်မာနိုင်ငံမှာပြည်သူစစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလ10ရက်နေ့ကနေစတင်အာဏာတည်စေရမယ်လို့ကြေညာခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီကအသေးစိတ်ရှင်းလင်းရမှာပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီဥပဒေနဲ့အကျုံးဝင်နေတဲ့လူငယ်အရေအတွက်မြန်မာနိုင်ငံမှာ73သန်းနီးပါးရှိနေတယ်လို့မနေ့ကဗီဒီယိုနဲ့ထုတ်ပြန်ချက်မှအခုလိုပြောသွားပါတယ်
။ကျွန်တော်နိုင်ငံရဲ့2019ခုနှစ်ဂျားပြတ်တကောင်စင်းရဲ့ရခုပြထမ်းလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေမှာအကျုံးဝင်မဲ့အကျုံးဝင်နိုင်တဲ့လူဦးရေအကျုံးဝင်နိုင်တဲ့လူဦးရေဆိုတာကကျွန်တော်တို့ဒါအမျိုးသား 6.3 သန်းအမျိုးသမီး 9.8 သန်းစုစုပေါင်း 73 သန်းနေပါရှိပါတယ်အဲ့တော့အဲ့ 73 သန်းလုံးကိုကျွန်တော်တို့ကတရားရင်နဲ့ထဲစစ်မှုထမ်းဆောင်ခြင်းမလားမဟုတ်ပါအကျုံးဝင်တာပဲရှိပါတယ်ကျွန်တော်တို့အနေနဲ့ဒီစစ်မှုထမ်းဆောင်နေတဲ့ဆိုတဲ့အထက်မှာဒီစစ်မှုထမ်းဆောင်တဲ့အထက်မှာနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်နိုင်တဲ့သူ့ရဲ့ဒီပြည်သူစစ်မှုထမ်းဥပဒေမှာပါဝင်သားဖြစ်ပါတယ်သူ့ရဲ့အဆင့်အလိုက်သူ့ရဲ့အဆင့်အလိုက်စစ်တီတွေနဲ့တူညီတဲ့အခွင့်အရေးစစ်တီတွေနဲ့တူညီတဲ့လေ့ကျင့်ရေးဆောင်ရွက်ပေးရတာဖြစ်ပါတယ
်ဒါပြင်နိုင်ငံတော်ကာကွယ်ရေးနဲ့ပတ်သက်လာရင်လူငယ်ပညာတတ်တွေကိုစုဆောင်းသွားမဲ့နည်းလမ်းကိုလည်းဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ကွန်ပျူတာIT ပညာကျွမ်းကျင်တဲ့သူတွေကလည်းစိုက်ဘာမိမိနိုင်ငံကိုစိုက်ဘာတိုက်ခိုက်မှုတွေကာကွယ်ရမယ့်တာဝန်တွေရှိတယ်။စီးပွားရေးကကျွမ်းကျင်တဲ့သူတွေကလည်းမိမိနိုင်ငံကိုစီးပွားရေးကထိုးနှက်လာမယ့်ဟာတွေကိုဒါမိမိနိုင်ငံဘက်ကမိမိအကျိုးကိုကာကွယ်နိုင်ဖို့အတွက်ဆောင်ရွက်ရမယ့်လုပ်ငန်းတွေရှိတယ်။ဒါကြောင့်မလို့ဒီပြည်သူစစ်မှုထမ်းစနစ်ကိုဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့အနေနဲ့မိမိရဲ့သက်ဆိုင်တဲ့ကျွမ်းကျင်တဲ့ပညာရပ်တွေလိုက်နိုင်ငံတော်ကာကွယ်ရေးတာဝန်မှာထမ်းဆောင်နိုင်ဖို့အခြေခံစစ်ပညာသင်ကြားပြီးဒီတာဝန်တွေကိုဆက်လက်ထမ်းဆောင်နိုင်ဖို့အတွက်ဒါဆောင်ရွက်သွားမှာဖြစ်ပါတယ
်အခုလိုပြည်သူစစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလ10ရက်နေ့မှာအာဏာတည်စေရမယ်လို့ကြေညာထားတဲ့စစ်ကောင်စီရဲ့လှုပ်ရက်ကိုကြည့်ရင်နိုင်ငံတော်အာဏာကိုဥပဒေမဲ့အကြမ်းဖက်သိမ်းယူထားတဲ့စစ်တပ်ရဲ့ပြထမ်းသတ်မှတ်ချက်တွေဟာတရားဝင်မှုလုံးဝမရှိတဲ့အတွက်လိုက်နာဖို့မလိုကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဘလို့ပုံစံမျိုးနဲ့လိုက်နာဖို့မလိုဘူးလဲဆိုတာကိုတော့ NUG သမနာယုံပြောခွင့်ရဦးကျော်စောက VOE ကိုခုလိုပြောပါတယ်
။ဒီတော့ဥပဒေမဟုတ်တဲ့အတွက်ကြောင့်အာဏာပြည်ဆောင်ဖို့လိုအပ်ပါတယ်။ဆိုတော့ဤမျိုးစုံနဲ့ပြည်သူတို့လည်းသိပါတယ်။ကျွန်တော်ဒီအတန်တိတ်တပိတ်လုပ်ခဲ့တယ်ဒီနံပါတ်ထွက်ဆိုတဲ့ဟိုညီညီတို့ထွက်ကြကြတယ်အဲ့တော့ဒီမှာဒီဟာကိုကျွန်တော်တို့အနေနဲ့ပြည်သူလူထုအနေနဲ့ဟာအာဏာမတရားတဲ့အာဏာဖီဆန်နဲ့ဆန့်ကျင်မှုပြုလို့ရတယ်ကျွန်တော်တို့ NUG အစိုးရမျိုးသားညီညွတ်ရေးအစိုးရနဲ့မဟာမိတ်တော်လှန်ရေးဖွဲ့စည်းတရားနဲ့ဒီလူငယ်တွေကိုကျွန်တော်ကူညီဖို့ကာဝယ်ပေးဖို့သူတို့တွေရဲ့လိုအပ်ချက်တွေကိုကျွန်တော်ဖြည့်ဆည်းဖို့လည်းကျွန်တော်တွေစူးစမ်းဆောင်ရွက်ဖို့အစီအစဉ်ရှိတယ်ဆိုတာလည်းပြောကြားချင်ပါတယ်ခင်ဗျာ
စစ်ကောင်စီကစစ်မှုမထမ်းမနေရဥပဒေကိုအတင်းကျပ်အသက်သွင်းတဲ့နေရာမှာအကူအညီပေးတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုစစ်ရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထည့်သွင်းအရေးယူခံရမယ်ဆိုတဲ့ NUG ကြေညာချက်မှာပါတဲ့အချက်ကိုဥကျော်စောကအခုလိုရှင်းပြပါဗျ
။ဒီစစ်ရာဇဝတ်ကျူးလွန်ထားတဲ့ကျူးလွန်နေတဲ့စစ်ရာဇဝတ်ကောင်းနေရဒီဥပဒေဆိုတဲ့ဟာပြဋ္ဌာန်းပြီးလူတွေကိုအတင်းအဓမ္မစစ်ထည့်သွင်းပြီးတော့ဒီအသေးခံခိုင်းမဲ့ဟာကဒီဟာတော့ထဆေးရဆုံမှုတစ်ခုကိုကျူးလွန်တဲ့ဟာလို့ကျွန်တော်အနေနဲ့ပြောချင်တယ
်အခုလိုစစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေကိုလက်မခံကြတဲ့လူငယ်တွေအနေနဲ့လူမြောက်နေမြေဒါမှမဟုတ်ပြင်ပနိုင်ငံတွေကိုထွက်ခွာဖို့ပြင်ဆင်နေကြောင်းလုံခြုံရေးအရာအမည်မဖော်လိုတဲ့လူငယ်တအုပ်က VOE ကိုပြောပါတယ
်ကျွန်တော်တို့ဒါကအဲ့လိုမဖြစ်နိုင်ဘူးပဲမြင်တာပေါ့နော်ဘာဖြစ်လို့ဆိုတော့ဒါလူငယ်တွေကိုဖိချနိုင်ချင်လုပ်ပြအောင်ပေါ့နော်လက်ရှိမှာတော့ဟိုပြည်ပနိုင်ငံသွားမဲ့တစ်ခွဲကောင်းမဲ့လူတွေကတော့သွားမှာလေအဲကဲလို့မဟုတ်ဘူးဒီပြည်ပနိုင်ငံလူတွေကိုထောက်ပံ့ပေးမယ်ဆိုတော့အဲလူငယ်တွေကလည်းတခြားနိုင်ငံတွေကလည်းပြီးတော့အလုပ်တွေလုပ်ပြီးတော့ဒီပြည်ပနိုင်ငံကမိတ်ဆွေတွေကျွန်တော်တို့ရဲ့စစ်တီတွေကိုအားလုံးထောက်ပံ့ပေးမယ်လို့လည်းကျွန်တော်မျှော်လင့်တယ
်စစ်ကောင်စီအသက်သွင်းခဲ့တဲ့စစ်မှုမထမ်းမနေရဥပဒေဟာအရင်စစ်အစိုးရခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်မှုကြီးတန်းရွှေအမိန့်နဲ့2010ပြည့်နှစ်ခရဲကပြဋ္ဌာန်းခဲ့တဲ့အရွယ်ရောက်သူတိုင်းစစ်တပ်ထဲမှာအချိန်အကြာဆုံး9နှစ်အထိဝင်ရမယ့်ဥပဒေဖြစ်ပါတယ်ရှင်
။မင်းအချင်းနိုင်တင်ပြသွားခဲ့တာပါ။မြန်မာလူငယ်တွေကဘလို့များတုံ့ပြန်ကြပါမလဲ။ ဒီမှာစစ်ကောင်စီရဲ့စစ်မှုမထမ်းမှုတွေအဥပဒေပြဋ္ဌာန်းချက်ကြောင့်စစ်မှုမထမ်းလို့ကြားတဲ့လူငယ်တွေဟာထိုင်းပါဝင်အိန္ဒိယနိုင်ငံတွေကိုထွက်ခွာနေကြပါတယ်။ဒိုင်းသားလက်နက်ကိုင်နယ်မြေတွေပြည်သူ့ကာကွယ်တပ်ဖွဲ့တွေရှိရာနေရာတွေကိုအခုရက်ပိုင်းစရောက်ရှိလာနေကြပါပြီ။ဒီသတင်းကို VOA သတင်းတော်မအေးမန်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာစစ်ကောင်စီကအာဏာသိမ်းပြီး၃နှစ်ကြာမှာနေမြေတွေဆုံးရှုံးမှုတွေတပ်စခန်းတွေဆန့်ခွာရမှုတွေတပ်ရင်းတပ်ဖွဲ့တွေကြားအယုံကြည်ကင်းမဲ့လာပြီးလက်နက်ချမှုတွေများလာတဲ့အတွက်နိုင်ငံသားတိုင်းစစ်မှုထမ်းရမယ့်ပြည်သူစစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလ10ရက်နေ့မှာကြေညာလိုက်ပါတယ်။ဒီလိုကြေညာပြီး၃ရက်အတွင်းမှာပဲစစ်မှုမထမ်းလို့တဲ့မြန်မာလူငယ်တွေဟာထိုင်းမြန်မာနယ်စပ်ဘက်ကိုထွက်ခွာလာကြသူတွေရှိတယ်လို့တချို့ကလည်းတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေစီကိုရောက်သွားကြတာဒီလည်းရှိတယ်ဆိုပြီးအလုတ်သမားရေးတက်ကြွလှူရှားသူဦးရဲမင်းကပြောပါတယ်
။ဟိုတချို့ကလည်းအရင်ကျွန်တော်တို့ဒီအနာဒိန်းစာပိုင်းအချင်းကြီးကိုဟိုနမူနာယူပြီးတော့တချို့ကလည်းဆော့ဆော့ထွက်ခွာနေတယ်လို့ခြောက်နေဆိုရဲအတွင်းမျိုးထင်နေမှာ။ဆုံးမချက်ကိုရေးရေးချလိုက်ကြတော့ပါပဲ။ပြည်နေတော်ပဲနဲ့ပေါ့။ကျိုးခွာလာကြပြီကျိုးချောင်းလာကြပြီဘယ်တော့ဒီပြည်နဲ့ယူနေမြေမှာတော့တချို့ရောက်လာကြပြီ
အခုလိုမျိုးစစ်ကောင်စီကိုဆက်ကျင်တိုက်ပွဲဝင်ဖို့လက်နက်ကင်နေမြေကိုထွက်ခွာလာသူတွေရှိတယ်လို့ထိုင်းမြန်မာနယ်စပ်တွေကနေသဖြင့်ထိုင်းနိုင်ငံတဲကိုဝင်လာကြသူတွေလည်းရှိတယ်ဆိုပြီးနယ်စပ်နေပြည်သူတို့ကပြောပါတယ
်ဒီစီးပွားရေးထောက်လိုက်အမိန်ထောက်လိုက်ပြီးတော့မှမှာခုရောရောရဲ့အမှုနဲ့ဖြစ်ကုန်တာဘလုံးကြောက်ခုပါမကြောင်ဆံပေါင်းနဲ့ဘလုံးအဲ့ဒီအမှုရှိရမတော့ကြောက်တော့ထွက်လာကြတဲ့လူတွေများတော့မှာအမေကအခုချက်နေတော်ရီရောင်းနေရတယ်အဲ့ဒါကလေးကိုသွားဖို့လာဖို့ပြေကြလို့နေတယ်လုံးနေတဲ့ခါကျတော့လမ်းလေးမှာလည်းဖမ်းတယ်ဆိုဘလို့သွားမှလည်းသူကလမ်းမေးနေတာ
စစ်ဆေးဂိတ်တွေကစစ်ဆေးမှုတွေရှိနေတဲ့ကြားကပဲမခံရနိုင်တဲ့ပြည်သူတွေဟာသူတို့သားသမီးတွေကိုဘယ်နေရာပို့ရမလဲဆိုတာကိုပဲစဉ်းစားလာနေကြပြီးစစ်မှုမထမ်းရရင်တော်ပြီဆိုတာကိုပဲရွေးချယ်လာကြတယ်လို့လည်းပြောပါတယ်
။ဘာလမ်းမှာစစ်စစ်ဒိတ်တင်အဲ့ဂိတ်တွေပြည့်အဲ့ဘဘူးထွက်တော့အဲ့ရန်ကုန်ထွက်တော့အဲ့ဖမ်းထွက်တော့အဲ့လိုမျိုးအထွက်တွေမှာဖမ်းလို့ပြောတာ။အဲ့ဒီအဲ့ရက်ထောက်ခံစာတွေမပါလို့ရှိရင်မရဘူးပြောတာ။အဲ့ဘယ်ပဲတော့တော့အဲ့ထောက်ခံစာပါမှရက်ွက်မှာအကျနေထိုင်နေဆိုတော့ဂျာမတ်ကူရီမှာအခုစစ်စစ်ကမနေရဆိုတော့အမိတ်ဆက်ပြတာမှာယူရီမှာတကယ်လို့စစ်မှုကမှလာမထမ်းလား။ပထမဒီအရာကလေးကပြောသွားလဲအဲ့လိုမျိုးသူ့ကိုလိုက်တင်နေပြီ။အဲ့တင်နေတဲ့ခါကျတော့တကယ်လို့အဲ့ကလေးမရှိဘူးဆိုတော့စစ်တပ်ရဲ့ဆံပြန်ခေါ်ပြီးမခေါ်ဘူးဆိုတော့ပြန်မလောက်ဘူးဆိုပြီးတောင်းနေ။အဲ့တရားဝင်တိုင်းမှာတော့အခုလက်ရှိဖြစ်နေတယ်။အဲ့ဘဒူးမကသူကဒီဥစ္စာကိုလက်မခံကြဘူး။ဘလို့ပဲသူ့ကိုသူကဟိုမလုံဆင်ကြတဲ့လူကိုတမ်းတော့တောင်းထမ်းအောင်လို့ဆိုတာသူတို့မှမရှိတော့ဘူးသူစစ်တပ်ကလောက်ထားတဲ့ဥစ္စာတွေကရောရောမှာသူရဲ့မျက်မြင်ကိုလို့ဖြစ်လာတာကဒီကံတော်ယူဝင်ဖို့ကဘုံညုံမုံဖြစ်တယ်အဲ့လိုမျိုးဖြစ်နေတာကနောက်ဆုံးဒီဘက်ကိုဘလို့နည်းရယ်ဆိုရယ်ထိုင်းဟိုပဲရောက်ရောက်တော်လဲဟိုပဲရောက်ရောက်ဆိုတဲ့ပုံစံနဲ့ထွက်လာကြတာပ
ါစစ်ကောင်စီဘက်ကတော့လူသစ်စုစားမှုတွေအပူတပြင်းလုံးဆောင်သွားမှာဖြစ်ပြီးဒီလူတွေကိုတကြံကာလနောက်ပိုင်းကစပြီးစစ်မှုထမ်းဖို့လူသစ်စတင်စုဆောင်မယ်လို့တရားဝင်ထုတ်ဖော်ပြောဆိုလာပါတယ်စစ်တပ်တွင်းကလူတွေတောင်တရင်လိုက်တခွဲလိုက်လက်နဲ့ချတာထွက်ပြေးတာတွေရှိနေတဲ့မြန်မာစစ်တပ်ဟာအမိတ်အာဏာတွေနဲ့စစ်မှုထမ်းခိုင်းဖို့ကိစ္စကတော့လွယ်ကူတဲ့ကိစ္စမဖြစ်နိုင်ဘူးဆိုပြီးသုံးသပ်သူတွေကရှိနေပါတယ်။ဒီထုတ်ပြန်တဲ့စစ်မှုထမ်းဥပဒေကြောင့်စစ်ကောင်စီကိုတော်လှန်သူတွေစန့်ကျင်သူတွေပုံများသွားနိုင်တယ်လို့လည်းသုံးသပ်မှုတွေကလည်းရှိနေကြပါတယ်ရှင်
။မအေးမှာတင်ပြသွားခဲ့တာပါ။မြန်မာနိုင်ငံလူငယ်တွေဖို့အခုလိုရတဲ့မအေးစိတ်ခံစားချက်တွေပြင်းနေတဲ့အချိန်မှာကမ္ဘာငြိမ်းချမ်းတဲ့နေရာကလူငယ်တွေကတော့ချစ်သူများနေအတွက်ပြင်ဆင်နေကြပါတယ်။ကိုလံဘီယာနိုင်ငံကအယောင်သွေးဆုံအရေးအသွေးမြင့်ပန်းတွေကိုအမေရိကန်ပြည်ထောင်စုတာမကကမ္ဘာအနှံ့နိုင်ငံပေါင်း100ကျော်ကိုတင်ပို့ရောင်းချနေပါတယ်။အခုဆိုလို့ရှိရင် February 14ရက် Valentine's Day ချစ်သူများနေမှာသူတို့ပန်းတွေကိုအတတ်နိုင်ဆုံးအရေးအသွေးအများဆုံးရောင်းအောင်ပန်းဥယျင်စိုက်ပျိုးသူတွေပန်းတွေအချိန်မီတင်ပို့နိုင်ဖို့ထုတ်ပို့ပြင်ဆင်နေကြပါတယ်။ဧပြီသတင်းဆောင်ပါကိုအချိန်ခံပြီးအလိမာကပြောပြပေးပါမယ
်။ကိုလံဘီယာနိုင်ငံရဲ့ပန်းတွေကိုတခြားနိုင်ငံတွေစီတင်ပို့ရောင်းချတဲ့ဈေးကွက်ကနိုင်ငံရဲ့အဓိကဈေးကွက်ဖြစ်ပါတယ်။ Valentine's Day ချစ်သူများနေ့မှာရောင်းအားများတဲ့များအောင်ရည်ရွယ်ပြီးတော့ Valentine ချစ်သူလက်ဆောင်အဖြစ်ပေးနိုင်အောင်ပန်းတွေကိုအမေရိကန်နိုင်ငံစီတင်ပို့ရောင်းချဖို့ကြိုတင်ထုတ်ပို့ပြင်ဆင်နေကြပါတယ်။လက်ပေါင်းများစွာအတွေ့အကြုံကနေရတဲ့ကြွမ်းကျင်မှုတွေကြောင့်ပန်းဆိုင်ပြိုးသူတွေဟာအတီယောင်လင်းစီတွေကိုလက်တစ်ဖက်ထည့်တဲ့လမ်းခုနေပါဗျ နေစီပန်တွေကချစ်သူများနဲ့အတွက်မပါမဖြစ်သင့်ကြတာဖြစ်ပြီးတော့ကိုလံဘီယာနိုင်ငံဘိုဂိုတာမြို့မြောက်ဘက်10ကီလိုမီတာအကွာမှာရှိတဲ့ချီယာမြို့ရဲ့မိုးဂျာဘယ်လိုပန်းခင်မှာဒီနေစီပန်တွေနဲ့အထူးအလုပ်များနေကြတာပါဒီအချိန်ရာသီကာလဟာကိုလံဘီယာမှာနေထိုင်သူတွေအတွက်ယာယီအလုတ်ကိုင်းအခွင့်အလမ်းပေါင်း 28,000 ဖန်တီးပေးပါတယ်။ဒီထဲကမှအမျိုးသမီးတွေအတွက်အလုတ်ကိုင်းအခွင့်အလမ်းက65ရာခိုင်နှုန်းရှိတယ်လို့ကိုလံဘီယာဘတ်တင်ပို့သူများအသင်းကအဆိုပါတယ်။ဘတ်တင်ပို့ရောင်းချတဲ့ဈေးကွက်ဟာကိုဗစ်ကရောဂါကာလအတွင်းမှာအမေရိကန်ဒေါ်လာ1ဘီလီယံကျော်အထိစံချိန်တင်ရောင်းချနိုင်ခဲ့ပါတယ်။ကိုဗစ်ကပ်ပြီးကတ်တချက်တွေကြောင့်လူတွေဟာအိမ်မှာပဲနေကြရအောင်မို့သူတို့ရဲ့အိမ်တွေကိုဘန်းတွေနဲ့အလှဆင်ကြီးခဲ့ကြတာပါဒီလိချစ်သူများနေမှာတော့အဓိကအမေရိကန်ပြည်ထောင်စုကိုပန်းစီပေါင်း1,900ကျော်တင်ပို့နိုင်လိမ့်မယ်လို့ပန်းဆိုင်ပြသူတွေကခန့်မှန်းထားကြပါတယ
် Las flores de Colombia son apetecidas primero porque tenemos una cantidad de
Colombia ပန်းတွေကလူကြိုက်များပါတယ်ပထမအချက်ကအမျိုးအစားတွေများလို့ပါကျွန်တော်တို့မှာပန်းမျိုးစိတ်ပေါင်း50လောက်ကနေလာတဲ့ပန်းအမျိုးအစားပေါင်း1600လောက်ရှိပါတယ်။ဒါကြောင့်ကိုလံဘီယာပန်းတွေရဲ့ဆောင်ဘုတ်က Diversity that inspires ဆွဲဆောင်မှုအပြည့်နဲ့မတူကွဲပြားမှုဖြစ်ပါတယ်။ဒုတိယတစ်ခုကတော့ပန်းတွေရဲ့အခြေသွေးမြင့်မားမှုပါ။ကိုလံဘီယာပန်းတွေကကြာရှည်ခံသလိုအကြောင်းကလည်းသိကိုလှပါတယ်။ဒါကတော်တော်လေးပစ္စည်းကောင်းကြိုက်တဲ့အာရှဈေးကွက်တွေလိုမျိုးဈေးကွက်တွေကိုပို့လို့ရတဲ့ထူးခြားတဲ့အခြေသွေးမြင့်ပန်းတွေပ
ါကိုလံဘီယာနိုင်ငံကပန်းတင်ပို့မှုစုစုပေါင်းမှာ developer ချစ်သူများနေအတွက်ပန်းတင်ပို့ရောင်းချမှုက15ရာခိုင်နှုန်းရှိတာပါ2023 Valentine အတွက်သူတို့စီကနေဖြတ်တောက်ပြင်ဆင်ထားတဲ့ပန်းတန်ချိန် 9,200 ကိုတင်ပို့နိုင်ခဲ့ပြီးတော့ဒါအမေရိကန်ဒေါ်လာတန်380ဝန်းကျင်တန်ဖိုးရှိခဲ့ပါတယ်။ဒီလိုကိုလံဘီယာကအရေးသွင်းမြင့်ပန်းတွေကိုအမေရိကန်နိုင်ငံအပြင်ကနေဒါ၊ဂျပန်၊စပိန်နဲ့ဗြိတိန်နိုင်ငံအပါအဝင်နိုင်ငံပေါင်း100ကျော်အထိတင်ပို့ရောင်းချနေတာဖြစ်ပါတယ်ရှင်။ကျမအလေးပါပါ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်ပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါတော့မယ်။ပထမဦးဆုံးမြေကြီးဩဇာနဲ့စတင်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်စီခေါင်းဆောင်ကနေလူငယ်တွေကိုစစ်ဘူထံဆင့်ခေါ်တဲ့အမိန့်ဟာစိုက်ပျိုးရေးလုပ်ငန်းမှာငခုကလေးကမှအားကောင်းမောင်းသံလုပ်ကိုင်နိုင်တဲ့လူငယ်တွေရှားပါနေတဲ့အခြေအနေကိုပုံပြီးတော့စိုးဝါသွားစေပါတယ်။ဒီကြောင့်ကိုခမောင်းစိုးမင်းကပတ်စဉ်မြေကြီးဩဇာအစီအစဉ်ကနေအခုလိုတင်ဆက်ထားပါတယ်။
မကြာသေးခင်ကထုတ်ပြန်လိုက်တဲ့အရွယ်ရောက်သူလူငယ်တိုင်းကိုစစ်မှုထမ်းဖို့ဆင့်ခေါ်မယ်ဆိုတဲ့အမိန့်ဟာကျေးလက်တွေမှာလေယာဉ်စိုက်ပျိုးရေးလုပ်ငန်းကိုလည်းထိခိုက်စေတယ်လို့သုံးသပ်မှုတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးစကိုင်းတိုင်းဒေသကြီးလွတ်တော်ကဏီမြို့နယ်မဲစန္ဒနယ်ကရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဖြင့်အခုအခါမှာဒေသကာကွယ်ရေးတပ်ဖွဲ့ PDF ခေါင်းဆောင်တို့လည်းဖြစ်တဲ့ဦးထွန်းတော်ဝင်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ခုစမှုမထမ်းမနေရဥပဒေပြဋ္ဌာန်းနေဆိုတာဒါတရားဝင်ပေါ်တာဆွဲတာပါပဲ။အကြံရမသိအယူမိုင်းဖြစ်နေတာပေါ့နော်။အင်မတန်မှရုပ်ပြစ်စင်းဖြစ်နိုင်ပါလေ။ဒီ16နှစ်ကနေ35 40ရှိတဲ့လူငယ်လူရွယ်တွေနိုင်ငံအတွက်ဖိုးတန်တဲ့အလုပ်တွေလုပ်ရမယ့်အချိန်မှာပေါ်တာဆွဲခံရတော့အင်မတန်မှစိတ်မချမ်းသာစရာတွေလည်းဖြစ်ပါတယ်။ပြည်သူကတော့ယူချေရမရှိတော့အနိုင်တိုက်ဖို့ပဲ။ပြည်သူရဲ့လမ်းတော့ဒါပဲရှိရတာ။အဲ့တော့ဒီကမှလူငယ်တွေကစားပါတာနော်အဲ့ဒီလိုအခြေအနေမျိုးကတောင်းတလဲလုပ်ငန်းကော်နေရတော်တော်လေးကိုလက်ဟာပို့ပြီးအားရရှိတယ်။တခင်မဲ့လေယာဉ်ပေါ့ဒါတို့တွေတိုးလာဒီလေယာဉ်လုပ်ငန်းအတွက်ချေမကိုက်လို့ရှိတဲ့ကြံရိတ်ခဲ့တဲ့ဒေတာမှကြံရိတ်ခဲ့တဲ့တကယ်လုံနိုင်ကြနိုင်တဲ့လူငယ်တွေလူရွယ်တွေပေါ်တာဆွဲခံမှာတော့သိရတယ်။ဒီနေ့တောင်းတွေစပါးတွေတင်နေကြတယ်စက်တော်တွေဆိုင်နေကြတယ်အဲ့လူစားဘာအတွက်တချို့ပြင်ဆင်နေကြတယ်ဒီလိုအခြေအနေမျိုးတွေမှာဒီလိုပေါ်တာဆွဲတဲ့အချင်းတော့လေယာဉ်လုပ်ငန်းအတွက်အများကြီးထိခိုက်နေတာလေ တိုင်းပြည်ကိုတော့ဖတ်ဆေလို့မရအောင်ဖျက်ဆီးပစ်လိုက်တာပဲဖြစ်ပါတယ
်ဆရာနာသိမ့်ပြီးနောက်ပိုင်းကျေးလက်တွေမှာလူငယ်တွေဟာမိမိကျေးရွာကနေထွက်ခွာပြီးလုံခြုံစိတ်ချဘေးကင်းတဲ့ဒေသတွေမြို့ကြီးတွေနဲ့အိမ်နီးချင်းနိုင်ငံတွေကိုထွက်ခွာသွားကြတဲ့အတွေ့ဆိုက်ပျိုရေးကဏ္ဍမှာလှုပ်သားရှားပါးခဲ့ကြပါတယ်အဲအခုတခါလူငယ်တွေကိုရွေးပြီးမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့အမိန့်ကိုစစ်ကောင်စီကထုတ်ပြန်လိုက်တဲ့အခါမှာတော့ငကိုကမှစိုက်ပျိုးရေးမှာအင်အားသုံးအလုံးလုံးနိုင်တဲ့လူငယ်တွေရှားပါးကုံရကနေလုံးလုံးမရှိတဲ့အဆင့်ကိုတောင်ရောက်နိုင်တယ်လို့ရှုမြင်ကုန်ကြပါတယ်အဲ့ဒီအတွက်စိုက်ပျိုးရေးလုပ်ငန်းတွေမှာလုံအားကတွေအဆမတန်ဈေးကြီးကုန်တာတွေဖြစ်လာနိုင်တယ်လို့ရေလက်ဒေတာစိုက်ပျိုးရေးဂျာနယ်အယ်ဒီတာတဦးကပြောပါတယ်
ဟိုလေယာဉ်လုပ်ငန်းဝင်ကလူတယောက်ကိုတခြားနေရာမှာခေါ်သွားလို့ဆိုရင်တော့ဒါလေယာဉ်လုပ်ငန်းဝင်မှာတော့လုံးတုံးမရှားပါတာပေါ့အခုကဥရီကတော့ပြန်ဆန်းလိုက်ပြီမဖြစ်မနေတော့စစ်မှုထမ်းမှာတော့စစ်မှုထမ်းရမှာပေါ့ဘလို့ပုံစံနဲ့ခေါ်မှလဲပုံခေါ်မှလားဒါမှမဟုတ်ဥရီကနခေါ်မှလားအလှကြခေါ်မှလားအဲ့ဒီဟာတွေကဘာမှမလာသေးဘူးမပါတဲ့လူတွေလည်းပြေးမှာပဲဒါကတော့လုံးတုံးမရှားဖို့ပြဿနာမဖြစ်မနေကြုံလာနိုင်တာပေါ့အဲ့ဒါတော့သိကြတာပေါ့လေရလုံငန်းတွေကိုချက်သေးပွားနိုင်လာဆိုတော့လုပ်အကောင်ကောင်လုပ်နိုင်တဲ့လူရှားသွားတာပေါ့လုပ်အကောင်ကောင်လူတွေဆိုတာလုပ်အကောင်ကောင်လုပ်နိုင်တယ်ကောက်ဆိုင်သေးသေးသိကြီးမယ်လေလေရပဲလုံငန်းတွေလုပ်ကမမလိုက်လိုက်ချင်အောင်သွားတဲ့လူတွေသိကြီးသွားမှာပေါ့ကောက်ကောက်ထိုးစိတ်သိကြီးသွားမှာပေါ့ကြီးသွားသိကြီးမှနိုင်တာပေါ့တော့လောကမြန်မာလာနိုင်တာပေါ့
မနေ့ကဆိုရင်မကွေးတိုင်းအေယော်ရီမြစ်အနောက်ဘက်ဒေသတွေမှာစစ်ကောင်စီဂိတ်တွေကကားတွေကိုတားပြီးခရီးသည်တွေတဲကလူငယ်လူွယ်တွေကိုရွေးပြီးနာမည်နဲ့နေရပ်ကိုမှတ်တမ်းယူတာတွေလုပ်တာရှိခဲ့ပါတယ်အလားတူပဲပြည်တွင်းစစ်ဖြစ်နေတဲ့မုံရွာအပါအဝင်အညာဒေသကမြို့ကြီးတချို့မှာစစ်ကောင်စီကစစ်ဆေးတင်းကြပ်မှုတွေများလာတဲ့အတွက်လူငယ်လူွယ်တွေအသွာအလာနည်းနေကြတယ်လို့သိရပါတယ်စစ်ကောင်စီကိုလက်နက်ကင်စန့်ကျင်နေကြတဲ့အဖွဲ့အစည်းတွေကတော့လူငယ်လူရွယ်တွေအနေနဲ့အရမစစ်သားစုဆောင်ခံရမှာကိုရှောင်ရှားတဲ့အနေနဲ့သူတို့အဖွဲ့အစည်းတွေမှာလာရောက်ပူးပေါင်းကြဖို့ဖိတ်ခေါ်နေပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်အညာဒေသကလယ်သမားမိဘတဦးကအခုအချိန်ကြီးဟာလူငယ်တွေကိုဇာတိရရွာမှာမနေနိုင်အောင်လှုပ်လိုက်တဲ့အတွက်လေယာစိုက်ပျိုးရေးလုပ်ငန်းကိုဘုံဘုံလဲသွားအောင်လှုပ်ရရောက်တယ်လို့စစ်ကောင်စီစန့်ကျင်ရေးလက်နက်ကင်တပ်ဖွဲ့တွေတဲကိုလူငယ်တွေကိုတွန်းပို့ရလဲရောက်စီတယ်လို့ပြောပါတယ်
အခုမနေ့ကပဲအင်းရန်ကောင်ကလစ်ဖို့ထွက်ဖို့လုပ်နေတာကျွန်တော်မသွားနိုင်ဘူးပြောထားလို့ထွက်ရရပေါ့ကထွက်ကြမယ်ဆိုလို့တော့ထွက်ဆောင်လို့လုပ်နေတာအဲ့ဒါနဲ့ကျွန်တော်ကမသွားနိုင်ဘူးဖြည်းဖြည်းချင်းမှစဉ်းစားလုပ်ပြောထားတာဒီမှာရှစ်ဟွာရီလိုက်ကောင်းနေလို့တော့နားများပေါ့လေအဲ့တော့ကျူတင်ပြင်ဆင်မှုတွေလုပ်ကြတယ်ဒါသောအားဖြင့်တော့ဒေါ်လာကြီးဖွဲ့ရတယ်ဝင်လိမ့်မယ်ထင်းနေပုံစံကြည့်ရတာတစ်ဖက်ပိတ်နေရှိရအဲ့တစ်ဖက်ပိတ်ဒီပူတယ်ကိုမနေ့ကပြောတဲ့စကားကြီးကြတော့သူတို့သူသားမောင်မယ်တွေသားသမီးတွေပါလာပြီဆိုတော့စကားလုံးကြီးပြောင်းသွားပြီအဲ့ဒီစီမံချက်တွေနဲ့သွားမှဖြစ်တဲ့အတွက်ဒီဆိုင်ရွေးလုပ်ငန်းကတော့ဘုံဘုံလဲမှာပါပဲလူငယ်လူရွယ်တွေကတော့ခုတောင်ရှားပါးမျိုးလုပ်ငန်းတွေကိုမကြိုက်လို့ဘာမှလုပ်မရဘူးလုံးမဲ့လူငယ်လူရွယ်မရှိရင်ဘာသာလုပ်မလဲလူကြီးတွေဆိုတာဦးမင်းမဆိုတာဘာမှမလုပ်ဘာလုပ်နိုင်တာမလို့အဲ့ဒီကတော့ကိုယ်လည်းပဲပျက်စီးနေပါပြီပျက်စီးနေပါပြီဆိုတာဘုလိုခေါ်လုံးစင်လောကကြီးရဲ့မျိုးစားဈေးကြီးရဲ့ ਨੇ မကြိုက်ဘူးဆိုတော့ပြီးတော့ရက်ကုန်ကြပေါ့တချို့မကျဲပဲလက်ထားတဲ့လူတော်ရှိရပါဘူးဒီမှာလူငယ်လူရွယ်မရှိရင်ဆိုရင်တော့လုံးလုံးပြက်ပြီပေါ့
မဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့အမိန့်ကိုဒီလဖေဖော်ဝါရီ10ရက်နေ့ကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်အမိန့်နဲ့ထုတ်ပြန်ခဲ့ပါတယ်အဲ့ဒီစစ်မှုထမ်းစင်ခေါ်တဲ့ဥပဒေကိုစစ်အာဏာရှင်ဟောင်းဗိုလ်ချုပ်ဦးကြီးတန်းရွှေက2010ခုနှစ်နိုဝင်ဘာလဇန်းကပြဋ္ဌာန်းခဲ့ပါတယ်အဲ့ဒီဥပဒေအရအမျိုးသမီးဆိုရင်အသက်18နှစ်ကနေ28နှစ်အမျိုးသားဆိုရင်အသက်18နှစ်ကနေ35နှစ်စတဲ့လူငယ်တွေနှစ်နှစ်တိတိစစ်မှုထမ်းကြရမှာဖြစ်ပါတယ်အဲတခါပညာရဆိုင်ရာကျွမ်းကျင်သူအမျိုးသမီးဆိုရင်အသက်18နှစ်ကနေ35နှစ်အမျိုးသားဆိုရင်အသက်18နှစ်ကနေ45နှစ်အဲ့ဒီလူတွေက3နှစ်တိတိစစ်မှုထမ်းကြရမယ်လို့ပါရှိပါတယ်ဒါပေမဲ့လည်းအရေးပေါ်အခြေအနေဆက်ဖြစ်နေရင်တော့9နှစ်တိတိစစ်မှုထမ်းကြရမယ်လို့လည်းပြဋ္ဌာန်းထားပါတယ်ကိလခွင့်ရှိသူတွေအနေနဲ့ကတော့မတန်ဆွမ်းတဲ့ဘုန်းကြီးမေတီလာရင်အပါအဝင်ဘာသာရေးဆိုင်ရာပုဂ္ဂိုလ်တွေအိမ်တောင်ရှင်အမျိုးသမီးတွေဖြစ်ကြပါတယ်စစ်ကောင်စီအနေနဲ့အဲ့ဒီလိုစစ်မှုမထမ်းမနေရအမိန့်ထုတ်ပြန်ရတဲ့အကြောင်းရင်းကတော့ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာညီနောင်မဟာမိတ် ကိုလည်းရခိုင်နဲ့ကရင်ပြည်နယ်တွေမှာလူမျိုးစုလက်နက်ကင်တပ်ဖွဲ့တွေရဲ့လက်ထဲကိုနယ်မြေဆုံးရှုံးမှုတွေတဖြည်းဖြည်းများလာတာကြောင့်စစ်အင်အားတွေရုံနယ်လာပြီးပြန်လည်ဖြည့်တင်းဖို့လှုံ့ဆော်တာဖြစ်တယ်လို့အများကယူဆနေကြပါတယ်စစ်ကောင်စီအနေနဲ့အခုလိုစစ်မှုမထမ်းမနေရအမိန့်ကိုထုတ်ပြန်ထားသလိုတပတ်ကလည်းဖြူစော်ရီးဆိုပြီးအရသာလက်နက်ကင်တွေကိုဖွဲ့စည်းပေးထားပါတယ် ဒါပေမဲ့အဲ့ဒီလိုစစ်မှုမထမ်းမနေရဆိုပြီးအရမဆူဆောင်းထားတဲ့အရသားတွေကိုစစ်ကောင်စီအနေနဲ့ရုံယုံကြည်ကြည်နဲ့တင်နန်းပေးလက်နက်တပ်ဆင်ပေးမလားဒါမှမဟုတ်ပေါ်တာအထမ်းသမားသဘောမျိုးအဆင့်လောက်ပဲထားမလားဆိုတာကတော့ဆက်လက်စောင့်ကြည့်ကြမှာဖြစ်ပါတယ် 1988年にナウバイン特殊労務を、あたまぴれ、クレーリーを、あらま、ファンシビー、セムタン、カイナーリー、ロテ、アドエ、ミャマッタムロマ、クレーシダーリー、アミャアピアシニラグ、ナイガルガルクンイ、プエゼリーが、アミエランタオピア、ウィバンゲジャバレ、キャ。ここもそうめんしてばれ。 ယူကရိန်းမြန်မာနိုင်ငံချင်းအခြေအနေကိုမတင်ပြမီအခုတော့အမေရိကန်နိုင်ငံရေးကိုဆက်လက်တင်ပြပါပဲဂါဇာဒေသတောင်ဘက်ဆုံးရာဖာမြို့ကိုမြေပြင်ကနေဝင်ပြီးတိုက်ခိုက်ဖို့ပြင်ဆင်နေတဲ့အကြောင်းအစ်ဆွေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကမိတ်ပေးလိုက်ပါတယ်အစ်ဆွေးရဲ့စီးရေးထိုးစစ်ပေါ်နိုင်ငံတကာအသိုက်အဝန်းကြားမှာဝေဖန်နေတာတွေများလာတဲ့အချိန်မှာအစ်ဆွေးဝန်ကြီးချုပ်ကအခုလိ
ပို့တဲ့တရင်ကိုကိုသိမ့်ထိုက်ဦးကပြောပြပါဦးမယ်
ဂါဇာဒေသဣသရေလ်ရဲ့ထိုးစစ်ကတိတ်ကိုလွန်နေပြီးတိတ်ကိုများနေပြီဆိုပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်ကဝေဖန်ပြောဆိုခဲ့ပြီးရပိုင်တွင်မှာပဲဣသရေလ်ဝန်ကြီးချုပ်ဘင်ဂျမင်နတညာဦးကရာဖာမြို့ကိုတိုက်ခိုက်မယ်စစ်စင်ရေးကြောင်းပြောဆိုခဲ့တာပါဣသရေလ်နိုင်ငံသား1200လောက်တည်ဆုံးခဲ့ပြီး140လောက်ကိုတစားကန်ဖြစ်ပြန်ပေးဆွဲခဲ့တယ်တပ်ဖြတ်မှုကြီးကိုမမေ့ကြဘူးကဘာဦးသတိပေးခြင်းမှလည်းဆိုပြီး ABC ရုပ်သံကိုပြောဆိုသွားပါတယ
် We were attacked unprovoked attack murderous attack on October 7th
ကျွန်တော်တို့ကတိုက်ခိုက်ခံခဲ့ရတာပါအောက်တိုဘာ9ရက်မှာတပတ်သက်တမင်ကျူးကျော်တိုက်ခိုက်တပ်ဖြတ်တာကိုခံခဲ့ရတာပါဒုတိယကဘာစစ်အတွင်းဂျူးတွေအစုလိုက်တပ်ဖြတ်ခံခဲ့ရတဲ့ဖြစ်ရပ်အပြီးမှာအဆိုးအဝါဆုံးတိုက်ခိုက်မှုပါသူတို့တိုက်ခိုက်ပြီးတဲ့အချိန်ကျွန်တော်တို့ဘက်ကတုံ့ပြန်တဲ့နေရာမှာအကြမ်းဖက်သမားတွေရောနေပြီးလူသားတိုင်းအဖြစ်အုံချနေတဲ့အရက်သားတွေနဲသွားအောင်အတက်နိုင်ဆုံးလှုပ်ခဲ့တယ်ဆိုတာကိုပြောချင်ပါတယ
်ဂါဇာဒေသဟမ်မတ်စ်အဖွဲ့ကျမ်းမာရေးဝန်ကြီးဌာနကတော့အမျိုးသမီးနဲ့ကလေးငယ်တွေပါဝင်ပါလက်စတိုင်းပြည်သူ 28,000 လောက်အစ္စရေးဘက်ကတုံ့ပြန်တဲ့ထိုးစစ်အတွင်းမှာအသက်ခံခဲ့ရတယ်လို့ပြောပါတယ်ဒီကိန်းဂရန်းတွေကမဟုတ်မမှန်ဘူးဆိုပြီးဝန်ကြီးချုပ်နတ်တညာဦးကပြန်လည်ငြင်းဆိုပါတယ်သူအနေနဲ့ရက်သားတွေမထိခိုက်အောင်စီစဉ်နေချမှတ်ထားပြီးအစ္စရေးစစ်တပ်ကရာဖာမြို့မြေပြင်ထိုးစစ်စတင်တော့မယ့်အကြောင်းပြောဆိုခဲ့တာပါဂါဇာမှာဥပဒေအိမ်မဲ့ထွက်ပြေးနေတဲ့ပါလက်စတိုင်းပြည်သူ14,000လောက်နေကြမှာခိုးလုံနေကြပါလေ UK အီဂျစ်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကတော့ရာဖာမြို့ကိုထိုးစစ်ဆင်မာနဲ့ပတ်သက်လို့စိုးရိမ်နေတဲ့အကြောင်းပြောဆိုနေပါလေ
Those who say that under no circumstances should we enter
ရာဖာဒေသကိုကျွန်တော်တို့ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်မဝင်သင့်ဘူးလို့ပြောနေတဲ့သူတွေဟာအခြေခံအားဖြင့်စစ်ကိုအရှုံးပေးလိုက်တာပါအောက်တိုဘာ9ရက်တပ်ဖြတ်မှုမျိုးအကြိမ်ကြိမ်ကျူးလွန်ဖို့ဂရိပေးနေတဲ့ဟာမတ်တွေကိုအဲ့ဒီမှာဆက်နေခွင့်ပေးလိုက်တာပ
ါရာဖာမြို့ယာယီတဲတွေရောက်ခိုးလုံနေတဲ့မိသားစုတွေကတော့သူတို့မှသွားစရာနေရာမရှိတော့ဘူးလို့ပြောနေကြတာပ
ါဒီထက်ပိုပြီးနေစရာမရှိစွန့်ခွာထွက်ပြေးရမယ်ဆိုရင်ကျမတို့ထပ်ပြီးတော့မပြောင်းရွှေ့နိုင်တော့ပါဘူးတစ်ဖက်ကအီဂျစ်နေကြတစ်ဖက်ကရာဖာရှေ့ဘက်ထပ်ပြီးပြောင်းရွှေ့သွားလာလို့မရတော့ပါဘူ
းဒီတော့တွေဣသရေလ်နိုင်ငံတယ်အဗီမြို့မှာလဲဟာမတ်စ်လက်ထက်ကျန်နေတဲ့တရားခံတွေလွတ်မြောက်ရေးကြိုးပမ်းပေးဖို့အစိုးရကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေကျင်းပနေပါတယ်အဲရလုံးဝေးပြလမ်းမကြီးကိုပိတ်ပြီးစနေနေ့ကဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပ
ါဒီနေ့ကျမတို့ဒီနေရာကိုရောက်လာတာဟာအချိန်လေးကိုတိတ်ကိုစိတ်ပြက်နေပြီဆိုတာကိုပြောပြဖို့ပါဒီသူတွေကကျမတို့နဲ့အတူရှိနေတယ်ဆိုတာသိပါတယ်ဒါပေမဲ့အစိုးရကကျမတို့နဲ့အတူရှိမနေပါဘူးဒီအချိန်ဟာတခုခုလောက်ရမယ့်အချိန်ပ
ါ Thomas T. Fanzitare ကျန်နေတဲ့ဒဇာကန်အချမ်းမြင့်130နေရာလောက်ထဲမှာဘယ်နေရာလောက်အသက်ရှင်ကြံမယ်လို့ခံမှန်းမှလဲဆိုပြီး ကျွန်တော်တို့ကြိုးစားနေတာကဒါကိုသိနိုင်အောင်ဒီတရားခံတွေပြန်ရတာတေချာဖို့ပါရှင်နေတဲ့သူတွေအသက်ရှင်လျက်ပြန်ရဖို့နဲ့ပွင့်ပွင့်လင်းလင်းပြောရရင်ဒေသတွေအလောင်းတွေပြန်ရဖို့ကျွန်တော်တို့ဘက်ကအတက်နိုင်ဆုံးကြိုးစားနေတာပါအစ္စရေးဝင်ကြီးချုပ်ဘင်ဂျမင်နာတာညာဦးကတော့ဟာမတ်စ်စစ်သွေးကြောက်အဖွဲ့ကိုစီးရေးရပြပေးနိုင်ခဲ့တဲ့အတွက်မကြခင်တုန်းကတရားခံတရားစစ်ပြန်လည်လွတ်မြောက်ခ ာအခိုင်အမာပြောဆိုသွားကြမှာပါဗျာ
။ကိုသိတိုက်ဦးပြောသွားကြတာပါ။ဆရာသာသိမှုကိုလက်မခံတဲ့ဆန္ဒပြပွဲကနေလက်နက်ကင်လမ်းစဉ်အထိရှောင်လန်းနေကြတဲ့သူတွေထဲမှာလူငယ်တွေအများပြပါဝင်နေကြတယ်လို့ဘက်ပေါင်းစုံကအမျိုးသမီးငယ်တွေကလည်းအာဏာသိမ်းစစ်တပ်ပြုတ်ကြရေးအတွက်တော်လာရေးမှာတတ်နိုင်တဲ့ဝင်ကိုထမ်းနေကြပါတယ်။ဒီຫນွေဦးတော်လာရေးထဲမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍဘလောက်ရေးကြည့်တယ်ဆိုတာကိုယူကရိန်းမြန်မာနိုင်ရှင်ချက်အစီအစဉ်ကနေဟောက်ဆာကအခုလိုတင်ဆက်ထားပါတယ
်ရွေးကောက်ပွဲမဲမတမာမှုအကြောင်းပြချက်နဲ့မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းခဲ့တာဟာတုံ့နှစ်တင်တင်ပြစ်ခဲ့ပြီဖြစ်ပါတယ်အဲ့ဒီကာလအတွင်းမှာစစ်တပ်နဲ့တော်လှန်ရေးအင်အားစုတွေရဲ့တိုက်ပွဲတွေဟာကြာလေအချိန်ဟုန်မြင့်လာလေပဲဖြစ်ပါတယ်စစ်တပ်အာဏာသိမ်းတာကိုလက်မခံဆက်ကျင်တဲ့ဆန္ဒပြပွဲတွေကနေလက်နက်ကင်တဲ့လက်စင်ထိရောက်သွားတဲ့လူတွေအများကြီးရှိသလိုစစ်တပ်ပြုတ်ကျက်ရဲ့အတွက်နီလန်ပေါင်းစုံကနေတော်လှန်ရေးမှာပါဝင်နေတဲ့အမျိုးသမီးတွေလည်းအများကြီးရှိနေပါတယ်ဘာကြောင့်အမျိုးသမီးတွေကနှွေးဦးတော်လှန်ရေးမှာပါဝင်နေရသလဲဒီလိုအမျိုးသမီးတွေပါဝင်နေတာဟာတော်လှန်ရေးအတွက်ဘလောက်ရေးပါလဲဆိုတာကိုယူကရိန်းမြန်မာနိုင်ငံချင်းအစီအစဉ်ကနေသူတို့တွေရဲ့အတန်ကိုမေးမြန်းထားပါတယ
်ဟိုဒီမှာဒီတပိတ်စစ်ကြောင်းနေမှာဟိုဝင်နေပေါ့နော်ကိုသူတို့အရှိရနေဘန်ကာလေးရှိတယ်အဲ့အချိန်မှာဟိုဒီမှာမျက်စိရှိမှာပဲပေါ့ဒီမှာမတိပိုင်းကိုင်းတဲ့အတွက်ကြောင့်အဲ့ကောင်လေးတယောက်ပေါ့ဘန်ကာနေပြီးတော့သူထားတဲ့ဟိုသူတို့ဟိုဘက်ကောနော်ထားတဲ့အချိန်မှာကောင်းလေးကငဲမဲ့ရှင်းနေမဲ့16နှစ်လောက်ပဲရှိအောင်ပဲကိုအဲ့အချိန်မှာသူထားတဲ့အချိန်မှာလက်နက်လေးရလေးခွာလေးနဲ့ပဲထားတဲ့အချိန်မှာသူပထမတော့ထားဖြစ်တယ်နောက်ဒုတိယအချိန်ထားတဲ့အချိန်မှာသူ့ကောင်ဟက်ရှော့ပဲတော့အထီပါတက်တဲ့တယ်ပေါ့နော်သွားဆွဲတယ်ပေါ့ဘော်ဒီတက်ပြီးသွားဆွဲတဲ့အချိန်မှာလုံးဝလက်ထဲမှာလုံးဝမရတော့သူ့ရဲ့တန်လုံးဝအုံနောက်ပွင့်သွားပြီအဲ့အချိန်မှာသူပြောခဲ့တယ်ကဘာမကြည့်ဘူးကဘာမကြည့်ဘူးဆိုပြီးတော့သူလက်တုံးချောင်းထောင်ခဲ့တယ်ပေါ့နော်ကိုအချိန်မှာညီမတို့ဆက်ပြီးတော့ run နေတော့မယ်ပေါ့အဲဘေးစစ်ကြောင်းနေလိုက်နေတော့မယ်ဖြိုခွဲတယ်ညီမတို့ပြေးလွှားတယ်အမျိုးမျိုးပေါ့သူတို့လုတ်ခဲ့ရတာတွေညီမတို့ရင်ဆိုင်ခဲ့ရဒါပေမဲ့ရှင်နေကြတာမြဒီလိုမျိုးလုံးလို့မရတော့ဘူးပေါ့ဒီလိုဆန္ဒပြနေလို့ပဲငါမရတော့ဘူးအဲတချို့ဆိုလဲထောင်ထဲမှာဟိုတငယ်ချင်းချို့ရတဲ့ထောင်ထဲမှာတငယ်ချင်းချို့ရဆိုလဲသေကုန်ကြရပေါ့နော်ကြဆုံးကြရပေါ့အဲ့ညီမတွေးလိုက်တော့ချို့တော့တဲ့ညီမတငယ်ချင်းတွေအများစုကတော့တဲ့မှာရောက်နေတော့ကြောင့်ညီမတော့တငယ်ချင်းတွေကိုဆက်သွဲတယ်ဒီတော့တဲ့လာဖို့အတွက်ကြောင့်ပေါ့နော်ဒီစစ်အာဏာရှင်ကိုတော်လှန်မှုအတွက်ကဘယ်လိုဒီလိုဒီလိုတယောက်အနေနဲ့ဆန္ဒထုတ်ဖော်လို့လုံးဝမရတော့ဘူးညီမတို့လက်နက်ကင်လမ်းစဉ်ကိုရွေးခဲ့မယ်ဆိုပြီးတော့ညီမဒီလက်နက်ကင်လမ်းစဉ်ကိုရွေးချယ်ခဲ့တာပါကို
မွန်ပြည်နယ်ခြေစိုက်ပြည်သူ့ကာကွယ်ရေးတပ် MSRO အဖွဲ့ကတက်ချက်ကြီးစည်းရဲဘော်အင်ဂျင်ပြောသွားတာပဲဖြစ်ပါတယ်
ဒီအမျိုးသမီးတွေဒီအခုပါဝင်ပြီးတော့ဒီသူတို့အတွက်တော်လှန်ရေးပါဝင်ပြီးတော့ဒီဒီမိုကရေစီပြန်ရအောင်လုပ်တဲ့ဥစ္စာအထူးတော့မထူးဆန်းပါဘူး။မြန်မာရဲ့သမိုင်းနဲ့ရှင်လိုက်လို့ရှင်တော့နည်းနည်းထူးဆန်းတာပေါ့နော်။ဒါပေမဲ့ဒီအခုအချိန်မှာပြန်ပြီးတော့ကြည့်လိုက်အမျိုးသမီးတွေကသူတို့ရဲ့အခွင့်အရေးလိုချင်တယ်။အဲဒါကြောင့်မလို့လဲသူတို့ပါဝင်ပြီးတော့ဒီတော်လှန်ရေးမှာပါဝင်ကြတယ်။အခုအချိန်မှာတော်လှန်ရေးဘက်ကတကယ်တိုးတက်မယ်တကယ်အောင်မြင်ပို့ပြီးတော့ဒီထက်အောင်မြင်ခြင်းနဲ့ဆိုလို့ရှိရင်အမျိုးသမီးတွေအားလုံးကို level အားလုံးမှာ level အတိုင်းတိုင်းမှာပေါ့နော်ပါဝင်ဖို့ပါဝင်ပြီးတော့အသုံးချဖို့ပို့ပြီးတော့အရေးကြီးတယ်အပါဝင်တဲ့အခါမှာကျတော့ tokenism ဟုတ်တယောက်ဒီမှာဟိုတယောက်ဒီနားမဟုတ်အ ਨੇ ဆုံးကျမတို့ကလည်း research ညောကျမတို့သုတေသနလုပ်ထားတဲ့အခါမှာတွေ့တာကအ ਨੇ ဆုံး30ရာခိုင်နှုန်းအဖွဲ့တစ်ခုဟာအမျိုးသမီး30ရာခိုင်နှုန်းပါလာလို့ရှိရင်ဒီအဖွဲ့ရဲ့you know swine ye bor no swine ye swine in ya po pi lo to tet la de lo jama lo tui ya de right damae jama lo data pya ni da a ne so 90 ya kai nung a you know di a myo thami pa win ni de so lo pyan chi lai lo shin 90 ya kai nung ma pa u so lo shin ko ma a pye so ma shi lo pyo lo ya de
american sibet a ya shi hong dr mimi win ba ye tong tet che be phit par de
Okay. Di tolong ye kalau mah bono kena pangsong sih bono kulo sihcau. Bidu lima VIP, di luar bulan dia lalu ni le, di lima VIP itu cuma resistant group lima VIP. So, along makan dah bangsa mana, bangsa mana, apa sih bangsa mana, mungkin dia paham kan? Yang aku ini je surau tu ya le, apa sih dah mah, biar mesui kuna. Adi muda tapi hebat panih le, mesti sahur surai le tu ya le. Nak biro ma cuman ro di yang tu ensi mereka kau musuh le sih le. Muda pisah muda mi pisah pun ma biar mesi aneh si atas cek kusi sih jare. Cuman ro pula tema anissa sahur biar mesui tercua ro. Sampai sejam ni ane bawa, tercium muda ya. Cuma lu tercium muda mili sushi, tu cang senza bila. Tapi, cuma lu ayam senza le, tu lalu sampai sejam ni. Cari di nuku, yang lain dia kamera cuma lu tu si singkang kang cari lain. Biro sisa tu cang muba, taro muda pisah muda mili pisah bawa maro. Kue cah biro ma biar ramah udah me. Cuma lu leshi tu ni ni caya lepas macam tu tomi ni ama muda mili tomi ayam sisa deh bawa. So, finance apa yang mahal pisah. Logistics by my way, people, so I look by my swing. I said,
ဒါကတော့ຫນွေຕົນລະຍင်းມາຫມິໂຕມີຢູ່ໄປໄວຫມູ່ກັນນະເນປະຕັດປີတော့ໂຕລະຍຽດຕີຈັດດີກູປ່ຽນປີຕົວລະແບບຜິດပါတယ်ນັກຕະບັດອະຊີເຊມາບດູດີປາໄວຫມູ່ກັນນະເນປະຕັດປີတော့
Kababa ma a chizong zinkan temoji pide Icon of the Seas sure zinkan temoji natao nasale January la nasakonya nironga American birangzu Miami seganga ni patama zong kiye pide trwa kwa dwara go Pwede kulu jane chire dure seganga la ji no se ke jamare Royal Caribbean temo longan bai Icon of the Seas zinkan apyozi temoji ga Pwede tau niya a shi shibiro a chapao nasane a kanbao ngarong chao ya jo bawaare ခီးတဲ့အများဆုံး9600တင်ဆောင်နိုင်တဲ့သမောကြီးပေါ်မှာသမောဝန်ထမ်းပေါင်းက2300ရာစေပါသွားပါတယ်ရေကဲပြစကိတ်စီးတဲ့ကွင်းတစ်ခုရေလျှောစီးနိုင်မဲ့နေရာ6ခုကားဆက်ယုံကြည်တစ်ခုအပြင်စားတောက်ဆိုင်တဲ့အရက်ဘာပေါင်း40ကျော်ပါရှိတဲ့ဒီသမောကြီးဟာလက်ရှိကမ္ဘာပေါ်မှာအကြီးဆုံးအပျော်စီးသမောကြီးဖြစ်ပါတယ် ကိုဗစ်ကရောဂါလွန်ကာလကမ္ဘာတဝန်းခီးထွက်ခြင်းတွေပြန်များလာနေတာနဲ့အတူအခုလိုသင်္ဘောကြီးတွေစီးပြီးတော့စိန်ခံခရီးစွန့်စားခီးထွက်သူတွေနဲ့တိတိတတ်တတ်များလာနေတယ်လို့ခီးသွားလုပ်ငန်းလုပ်သူတွေကပြောပြကြပါတယ်
What we've seen since the pandemic is the most incredible renaissance for the industry.
COVID gave us the ability to buy a piece of the most creative and innovative. The ideas are going to be created and created. The most creative challenges are the most creative people who are 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 creative people
အပျော်စီးသင်္ဘောလုပ်ငန်းတွေကလည်း2026နဲ့2027အတွက်ဘွတ်ကင်တွေစယူနေကြပါပြီ။အခုလိုသင်္ဘောကြီးတွေနဲ့ခီးထွက်ကြသူတွေများလာတဲ့အထက်မှာအပန်းဖြေနေရာမျိုးတွေသွားကြတာတွေမဟုတ်ဘဲလူသွားနေတဲ့နေရာမျိုးဆွန့်ဆွန့်ဆာဆာသွားကြသူတွေလည်းပိုများလာနေတယ်လို့အဲ့ဒီခီးစဉ်မျိုးတွေကိုစီစဉ်ပေးနေတဲ့လုပ်ငန်းတွေကပြောပါတယ်။
ကမ္ဘာတဝန်းရိုးစွန်းမှာရှိတဲ့အန္တာတိကတိုက်ထဲကသဘာဝအလှတွေကိုခံစားနိုင်မဲ့ခရီးမျိုးကရေပန်းအစားဆုံးဖြစ်နေတယ်လို့နော်ဝေးနိုင်ငံကအပျော်စီးသင်္ဘောခီးလုပ်ငန်းကပြောပြပါတယ်
What's been really, really exciting since the pandemic is that more and more people want that trip of a lifetime.
ကယောဂလုံကာလမှာစိတ်ဝင်စားဖို့ကောင်းတာကတသက်တခါခရီးမျိုးသွားကြင်ကြသူတွေဒီနေရာကိုတော့မရောက်ရအောင်သွားမယ်လို့စိတ်ရင်းလှုပ်ထားသူမျိုးတွေခီးထွက်နေကြတာပုံပြီးတော့များလာပါတယ်။အဲဒါကြောင့်အန္တတိကတိုက်သွားတာမျိုးမိဆောင်ကျွန်းစုတွေစီသွားတာမျိုးတွေပုံပြီးတော့ခက်စားလာပါတယ်။တနည်းနည်းနည်းလောက်ခီးထွက်လို့မရနိုင်တဲ့အခြေအနေကြုံခဲ့ကြတော့ထူးထူးခြားခြားဆွန်းဆွန်းဇာဇာနေရာတွေကိုပဲအခုပဲမရောက်ရအောင်သွားမယ်ဆိုတဲ့သူတွေတကယ်ကိုများလာပါတယ်
အရင်တုန်းကနော်ဝေးနိုင်ငံတော်ဝိုင်းအပျော်စီးခီးစဉ်တွေစီစဉ်ပေးတဲ့သူတို့ကုမ္ပဏီကအခုဆိုရင်အန္တာတိကတိုက်ကိုခီးထွက်ချင်တဲ့တွေအတွက်သင်္ဘော၄စီးနဲ့ခီးစဉ်တွေပို့ဆောင်ပေးနေရပါတယ်အပျော်စီးသင်္ဘောခီးထွက်သူတွေတိတိတတ်တာများလာနေပေမဲ့အေယာမဇိန်ခန်သင်္ဘောကြီးတွေနဲ့ခီးထွက်တာထက်ပိုသေးတဲ့သင်္ဘောတွေနဲ့ဆွန်စားသွားရတဲ့ခီးမျိုးသွားချင်တဲ့တွေပိုများလာတယ်လို့ Destinations ဆိုတဲ့ခီးသွွားအစီအစဉ်တင်ဆက်သူ Rob Davenham ကလေ့လာတွေ့ရှိထားပါတယ
် I think people have a preconceived idea of what going on a cruise is like
အပျော်စီးသင်္ဘောနဲ့ခီးထွက်ရင်ဘယ်လိုဖြစ်မလဲဆိုတဲ့အမြင်တွေလူတွေမှာရှိထားပြီးသားလို့ထင်ပါတယ်တချို့ကဇိမ်ခံသင်္ဘောကြီးတွေနဲ့ခီးသွွားကြကြသလိုတချို့ကတမူထူးတဲ့အတွေ့အကြုံမျိုးလိုချင်ကြပါတယ်ပိုသေးတဲ့သင်္ဘောတွေစီးပြီးစွန့်စားတဲ့ခီးမျိုးသွားကြသူတွေကတော့တော်တော်များလာပါတယ်။ရောင်းဝယ်ရိုးစုပ်ဘက်သွားပြီးဥတ္တရအလင်းတွေကြီးကျင်နေဆိုလဲခီးသွားလုပ်ငန်းတွေကအစီအစဉ်ပေးပါတယ်။အမေဆုံးတစ်တောကြီးတဲ့ကိုအပျော်စီးသင်္ဘောနဲ့ခီးထွက်ချင်နေဆိုရင်လဲလိုက်ပို့ပေးတဲ့သင်္ဘောတွေရှိပါတယ်
။ခီးသည်ထောင်ချီပါတဲ့သင်္ဘောကြီးမျိုးတွေဆိုရင်သွားလာကန့်ကန့်နိုင်တဲ့ကန့်သက်ချက်တွေရှိပေမဲ့ခီးသည်၄၅၀လောက်သာပါတဲ့အပျော်စီးသင်္ဘောမျိုးတွေကသွားနိုင်တဲ့နေရာပိုများတာမို့အမေဆုံးတစ်တောကြီးလိုနေရာမျိုးအထိသွားလာနိုင်ပါတယ်။ကိုဗစ်ကရောဂါဖြစ်နေချိန်တုန်းကခီးသွားကန့်သက်ချက်တွေလော့ခ်ဒေါင်းကန့်သက်ချက်တွေကြောင့်ခီးမထွက်နိုင်ကြတဲ့အခြေအနေကြုံခဲ့ကြရတာပါ။ဒါကြောင့်အားလုံးပြန်ပွင့်သွားချိန်မှာဘရာဇီးကအမေဆုံးတစ်တောလိုဆွန့်ဆွန့်ဆာဆာခီးကိုမှသွားရှင်တဲ့သူ30ရာခိုင်နှုန်းလောက်အထိတိုးလာတယ်လို့ Amazon ဒေတာခီးစဉ်တွေကိုသာတီးတန့်စီစဉ်ပေးတဲ့တိုးအော်ပရေတာကပြောပြပါတယ်။
I think we began to be understand our mortality.
ဒီချင်းတရားကိုကျွန်တော်တို့စတင်နားလည်လာကြတာလို့ထင်ပါတယ်။အကန့်အသတ်တွေရှိနိုင်တယ်ဆိုတာကိုလည်းမြင်ခဲ့ကြရတော့မျက်မှောက်ကာလမျိုးထပ်မရှိနိုင်ဘူး။ဒါကြောင့်ကဘာပေါ်မှာမြင်ဘူးချင်းရောက်ဖူးချင်းတဲ့နေရာတွေစီကိုချက်ချင်းထသွားလိုက်တာအသေးချာဆုံးပဲလို့မြင်လာကြတာဖြစ်ပါတယ်။
အခုလိုတင်မောရီနဲ့ခီးထွက်ကြသူတွေကိုဗစ်ကာလမှာတိတိကျကျများလာတဲ့အထက်မှာထူးခြားတာကတော့တကိုယ်တော်ခီးထွက်သူတွေနဲ့အသက်50ကျော်အမျိုးသမီးတွေများလာတာဖြစ်ပါတယ
် Search is on solo travel we're up over 700%
တကိုယ်တော်ခီးမျိုးထွက်နိုင်မှုရှာတဲ့သူ900ရာခိုင်နှုန်းတိုးလာပါတယ်ကယောဂါကြီးပြီးသွားတော့ခီးထွက်ဖို့စိတ်ဝင်စားတဲ့သူတိတိကျကျများလာပါတယ်အဲ့လိုခီးထွက်ဖို့စိတ်ဝင်စားကြသူတွေထဲမှာဆိုရင်လည်းပိုပြီးရင့်ကျက်တဲ့အရွယ်ပိုင်းတွေအများကြီးများလာပါတယ်ဆယ်ကျော်တက်တဲ့20ကျော်အရွယ်တွေခီးထွက်ရတာကြိုက်ကြတယ်ဆိုတာကျမတို့အားလုံးသိထားပြီးသားပါဒါပေမဲ့အခုလောလောဆယ်မှာတော့အထူးသဖြင့်အမျိုးသမီးတွေအသက်50ကျော်တွေတယောက်တည်းခီးထွက်ချင်တာပိုများလာပါတယ
်မရောက်ဖူးသေးတဲ့ကမ္ဘာနိုင်ငံစုံကိုခီးထွက်ချင်ကြသူတော်တော်များများလက်ရှိကောင်းမွန်အဆင်ပြေနေတဲ့အခြေအနေကိုလက်လွတ်မခံပဲခီးထွက်နေကြတာကြောင့်ကမ္ဘာလက်ခီးသည်တွေများလာနေတာဖြစ်ပါတယ်Icon of the Seas လို့အပျော်စီးဇိမ်ခံသင်္ဘောကြီးတွေကလည်းလူကြီးလူငယ်မရွေးသင်္ဘောစီးခီးထွက်သူတွေအတွက်လိုလေသေးမရှိအောင်စီစဉ်ဆွဲဆောင်နေကြပါတယ်။တစ်ချိန်တည်းမှာပဲတဘာဝပဝင်းကျင်ကိုမထိခိုက်စေတဲ့တာဝန်သည့်ခီးစဉ်မျိုးတွေတကိုယ်တော်စွန့်စားသွားနိုင်တဲ့ခီးတွေကိုလည်းခီးသွားလုပ်ငန်းတွေကအပြိုင်စီစဉ်ပေးနေကြပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
။ဒီနေ့အတွက်အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲ။ခုတော့သတင်းကြေကျုပ်ကိုပြောပြပါဦးမယ်။အမေရိကန်အစ္စရေးကာတာနဲ့အီဂျစ်နိုင်ငံတွေကအရာရှိတွေဟာဂါဇာဒေသအပြစ်ရရေးအတွက်တဘောတူညီမှုအသိရရေးနဲ့ဟားမတ်စစ်သွေးကြော်တွေဖမ်းထားတဲ့တရားခံတွေထပ်လွတ်လာစေချိုးဖောက်မှုအတွက်အင်္ဂါနေ့မှာအီဂျစ်နိုင်ငံကာယရူမြို့မှာတွေ့ဆုံကြပါတယ်။ဒီချိန်တည်းမှာပဲပါလက်စတိုင်းတသန်းကျော်ခိုလုံနေရတဲ့ရာဖာမှာတပ်ဆွဲထားတဲ့ဟားမတ်စစ်သွေးကြော်တိုင်ရင်လေးကိုဖယ်ရှားဖို့ရွယ်ပြီးထိုးစစ်ဆင်ဖို့ပြင်နေတဲ့အစ္စရေးရဲ့အစည်းအဝေးကိုဆိုင်းငံ့ထားရေးအတွက်နိုင်ငံတကာကောင်းဆောင်တွေကပန်ချနေကြတာပါ။အမေရိကန်မှာတော့ Republican တွေကြီးစိုးတဲ့အောက်လွှတ်တော်ကကောင်းဝင်နေတဲ့ကြားကပဲအမေရိကန်ရဲ့ Ukraine, Israel နဲ့ Taiwan အပါအဝင်နိုင်ငံချက်ချအထောက်ကူပေးမဲ့ရန်ပုံငွေဒေါ်လာ65ဘီလီယံချထားရေးကိုအများအထည်ပြုပေးကြဖို့သမ္မတအင်ဗျူကအင်္ဂါနေ့မှာပန်ကြားလိုက်ပါတယ်။ ဥရောပမှာတော့ရုရှားကိုစီးရင်နည်းပညာအထောက်အကူပေးနေတယ်လို့ဆွဆွဲပြီးတရုတ်အိန္ဒိယနဲ့တူရကီအခြေစိုက်ကုမ္ပဏီ20ကိုဥရောပသမ္မဂကအရေးယူဖို့လုပ်နေပါတယ်ခင်ဗျာဒီနေ့ဗိုလ်ဓုမနဲ့အစီအစဉ်ထုတ်လို့ရမှုကနားလောင်ပါ VOA American ရုပ်သံရဲ့မနေ့ပိုင်းအစီအစဉ်တွေကိုရေဒီယိုကလည်းမနေ့6နာရီကနေ9နာရီထိ line no meter 3049တို့ကနေဖမ်းယူနိုင်နိုင်ပါတယ် Facebook စာမျက်နှာကလည်းဖမ်းကြည့်ရှုနိုင်ပါတယ်တော်တော်ရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျွန်တော်တမောင်သားပါ